Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်ဖေဖော်ဝါရီလအစီအစဉ်2015ခုနှစ်ဇူလိုင်လ25ရက်နေ့စနေနေ့ည9:30အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလဖိုင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပြသမှာပါကုံသွေးရေးအကြမ်းဖက်သမားနှိမ်နင်းရေးစတဲ့ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်ဖို့ American သမ္မတ Barack Obama နဲ့ Kenya သမ္မတ Uhuru Kenyatta တို့တွေ့ဆုံဆွေးနွေးတာကိုရီးယားစစ်ပွဲပြီးဆုံးခြင်းအထိမ်းအမှတ်ဆေးပြအခမ်းအနားတွေကိုမြောက်ကိုရီးယားမှာကျင်းပတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နလဖိုင်ကြီး
။ကောင်းပါပြီရှင်။ဒီကနေ့ထူးခြားတဲ့သတင်းကတော့သွတ်တော်ပြင်ပနိုင်ငံရေးကိုအင်အန်တိုက်အားတိုက်လှုပ်ဆောင်နိုင်ဖို့အတွက် SNLD ထိပ်ပိုင်းခေါင်းဆောင်9ဦးဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်ဘူးလို့ပြောပါတယ်။
အဓိကအကြောင်းရင်းကတော့လစ်တော်ပြင်းတို့ပေါ်ပါနိုင်ငံရေးကြေကြာကျွန်တော်တို့လစ်တော်ပြင်းတို့ကိုတော့လုပ်နေချင်ဒါကလစ်တော်ပြင်းပါမှာအနေရောလို့
SNLD ပါတီတာဝန်ရှိသူဦးဆိုင်ညွန့်လွင်ကပြောပြသွားတာပါအဲ့နောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုတောင်းညွန့်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ပူညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်မှာ American သမ္မတ Barack Obama ဟာကင်ညာသမ္မတ Uhuru Kenyatta နဲ့တွေ့ဆုံပြီးကုံသွေးရေးအကြမ်းဖက်သမားနှိမ်နင်းရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ကင်ညာပြည်သူတွေအနေနဲ့ American ပြည်ထောင်စုနဲ့ပုံမှန်ပူးပေါင်းဆောင်ရွက်လို့ရတဲ့ဆန္ဒရှိတာကိုသူ့အနေနဲ့သိရှိကြောင်းလဲ Mr. Obama ကဆွေးနွေးပွဲအပြီးမှာပြောဆိုပါတယ်။အဲဒီလိုဆက်ဆံရေးတိုးမြင့်သွားဖို့ကင်ညာသမ္မတနဲ့လည်းသဘောတူညီမှုရခဲ့တယ်လို့သမ္မတက Obama ကပြောပါတယ်။အာဖရိကမှာဆူဦးတီထွင်ရင်းနှီးမြှုပ်နှံမှုတွေလောက်ကန်ခြင်းအဖြစ်ဟန်တားတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့ယဉ်ကျေးမှုတွေလည်းပေါင်ကူဆက်ဆက်မိမှာဖြစ်ပြီးအကြမ်းဖက်မှုနဲ့မျှော်လင့်ချက်ကင်းမဲ့မှုတွေကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ဒီကနေ့အစောပိုင်းကသမ္မတ Barack Obama ကပြောပါတယ်ကမ္ဘာဆွန်ဦးတီထွင်သူလုပ်ငန်းရှင်များညီလာခံအတွင်အာဖရိကမှာယင်းနှိမ့်မြုပ်နှံမှုတွေလှုပ်ဖို့လုပ်ငန်းရှင်တွေကိုတိုက်တွန်းခဲ့တဲ့အပြင်ဒီအာဖရိကမှာသာမဟုတ်ဘဲအနာဂတ်မှာအာဖရိကဟာကမ္ဘာကြီးရဲ့အချက်အချာကျတဲ့ဗဟိုချက်မှဖြစ်ဖို့လိုတယ်လို့လည်းသမ္မတဥပမာကပြောပါတယ်အာဖရိကမှာပထမဆုံးအနေနဲ့ကျင်းပတဲ့ဒီညီလာခံကိုကင်ညာသမ္မတဥရူရူကင်ညတာနဲ့သမ္မတဥပမာတို့ကခေါင်းဆောင်ပြီးပူးရဲကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
တူရကီနိုင်ငံကဒေသနှစ်ခုမှာစစ်စင်ရေးတွေဇက်တိုက်လုပ်နေတယ်လို့လိုအပ်တာနဲ့အမျှတိုင်းပြည်လုံခြုံရေးအတွက်စစ်ဆင်မှုတွေဆက်ပြီးလုပ်သွားမယ်လို့တူရကီဝန်ကြီးချုပ်ကဒီကနေ့ပြောကြားလိုက်ပါတယ်တူရကီနိုင်ငံကိုချင်းချောက်နေတာနဲ့အမျှဒီစစ်ဆင်ရေးကိုဆက်လုပ်သွားမယ်လို့တူရကီဝန်ကြီးချုပ်အာမက်ဒဗ်ဘီတော့ဂလူးကအန်ကာရာမြို့မှာပြောဆိုလိုက်ပြီးတူရကီနိုင်ငံကိုဥပဒေမဲ့တိုင်းပြည်အဖြစ်ကိုအရောက်ခံမှာမဟုတ်ဘူးလို့သူကပြောဆိုလိုက်ပါတယ်စစ်ဆင်ရေးတွေကိုတောက်ကြနေကြတဲ့ကစတင်ခဲ့တာဖြစ်ပြီးစီးရီးယားမှာရှိတဲ့ IS စစ်သွေးကြွအစွန်းရောက်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒါအပြင်မတရားအသင်းဖြစ်ကြေညာထားတဲ့အီရတ်မြောက်ပိုင်းကကတ်အလုသမားပါတီ PKK ကိုလည်းလေကြောင်းစစ်ဆင်ရေးတွေလုပ်နေတာဖြစ်ပါတယ်။အဲစစ်သွေးကြတွေအပေါ်စစ်ဆင်ရေးအတွက်အမေရိကန်ဂျက်တိုက်လေယာဉ်တွေအသုံးပြုနိုင်ဖို့ Incirlik လေတပ်စခန်းကိုတုံ့ဝင်ပေးထားတယ်လို့တူရကီသမ္မတ Recep Erdoğan ကပြောဆိုပါတယ်ခင်ဗျာ။
ဘရန်ဒီသမရဖီရီအူရန်ဂျီဇာဟာတတိယအကြိမ်မြောက်သမရသက်တမ်းတာဝန်ထမ်းဆောင်ဖို့ရွေးကောက်ပွဲမှာအနိုင်ရရှိသွားပြီဖြစ်ပါတယ်။အခုလိုတတိယအကြိမ်သမရသက်တမ်းအတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိအငင်းပွားမှုတွေရှိနေတဲ့ကြားမှာပဲအခုလိုအနိုင်ရလိုက်တာပါ။မစ္စတာအူရန်ဂျီဇာဟာမဲ69ရာခိုင်နှုန်းရရှိခဲ့ပြီးသူ့ပြိုင်ဘက်အာဂဒွန်ဝါဆာက19ရာခိုင်နှုန်းပဲရတယ်လို့ရွေးကောက်ပွဲဆိုင်ရာအကြီးအကဲClever Dairy Carrier ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အင်ကာနီကဒီရွေးကောက်ပွဲနဲ့ပတ်သက်လို့ American ပြည်ထောင်စုနဲ့ပြည်ထောင်နိုင်ငံတို့ကတော့အယုံကြည်မရှိကြောင်းပြောဆိုပါတယ်။ရွေးကောက်ပွဲမတိုင်ခင်အကြမ်းဖက်မှုတွေဖြစ်ခဲ့တာအတိုက်ခံအဖွဲ့တွေရဲ့ဖိအားပေးမှုတွေရှိခဲ့တယ်လို့ဆွဆွဲမှုတွေထွက်ပေါ်လာခဲ့တာနဲ့သမရသက်တမ်းနှစ်ကြိမ်သာရွေးခံဖို့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေပါအချက်တွေကိုသမရအနေနဲ့ချိုးဖောက်ခဲ့ခြင်းရှိမရှိစတာတွေကြောင့်ဖြစ်ပါတယ်။သမရဥရန်ဇီဇာအနေနဲ့ယုံကြည်စရာလည်းမကောင်းတရားမဝင်တဲ့နိလန်နေနဲ့ဒီမိုကရေစီလမ်းကြောင်းကနေတည်ဖွဲ့ပြီးအာဏာရယူဖို့ကြိုးစားတဲ့အပေါ်အကြီးအကျယ်စိတ်ပြက်လက်ပြက်ဖြစ်မိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အခုပတ်စောပိုင်းကဘရန်ဒီသမရာဟောင်းဒီမီစီယန်ဒေရီစီရီကလည်းဒီရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုဖို့နိုင်ငံတကာကိုပန်ကြားခဲ့ပါရခင်ဗျာ
ယေမင်နိုင်ငံတိုင်းအစ်မြို့မှာဆော်ဒီဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ55ဦးသေဆုံးသွားပြီးဆယ်ကနန်းနဲ့ဒဏ်ရာရရှိသွားတယ်လို့ဟူသီတပုံတွေထိန်းချုပ်ထားတဲ့ စာဘာသတင်းဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။ယေမန်နိုင်ငံမှာသမရမန်ဆာဝါဟာဒီထွက်ပြေးသွားပြီးတဲ့နောက်ပြီးခဲ့တဲ့မတ်လနောက်ပိုင်းကဆက်လို့အီရန်ကြောတောက်နောက်ခံပြီးရတဲ့ဟူသီတပုံတွေကိုဆော်ဒီအာရေဗျာဥဆောင်တဲ့အာရဗ်နိုင်ငံညွန်ပေါင်းတပ်ဖွဲ့ကဘုံကျဲတိုက်ခိုက်နေတာလည်းဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်မှုဟာမိုခါဒေသကိုပြစ်မှတ်ထားတာဖြစ်ပြီးအဲဒီမှာအင်ဂျင်နီယာတွေနဲ့လျှက်စစ်ဓာတ်အားပေးစစ်ရုံလုပ်သားတွေအခြေချနေထိုင်တာဖြစ်တယ်လို့တိုင်းစ်မြို့မှာရှိတဲ့ဒေသခံတွေကိုကိုးကားပြီးစာဘာသတင်းဌာနကပြောပါတယ်။အဲဒီဒေသဟာအိုးအိမ်ဆွန့်ခွာထွက်ပြေးလာကြသူတွေလည်းရှိပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသူဥယျာဉ်ခုထက်တိုးလာနိုင်ပြီးဒဏ်ရာအပြင်းထန်ရသူတွေကိုကယ်ဆယ်ရေးသမားတွေကနှိစက်ရာဆေးရုံတွေစီပို့ဆောင်ပေးနေရတယ်လို့ဆိုပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။ဒီကနေ့ဇူလိုင်လ25ရက်နေ့စနေနေ့မှာရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာမိုးတဲထန်စွာရွာခဲ့တဲ့အတွက်တောင်ကြချောင်းရီတွေပြင်းထန်တာစီးဆင်းလာလို့တီဘောရက်စကန်နီတီဘောနဲ့နမ်တူကိုဆက်သွယ်ထားတဲ့နမ်ပေါ့ချောင်းဒရာကျူကျားပြီးလူအသေးပျောက်ရှိတယ်လို့သိရပါတယ်။မြန်မာနိုင်ငံနောက်မြောက်ပိုင်းမှာတော့မိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးမှုတွေဖြစ်ပေါ်နေပြီးလူ6ယောက်သေဆုံးကလူပေါင်း9000လောက်ရေဘေးဒုက္ခနဲ့တွေ့ကြုံနေရတယ်လို့ကုလသမဂ္ဂရေဘော်ကူညီပေးအဖွဲ့ကပြောပါတယ်။UNO ချာအဖွဲ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာအခုလိုရည်ကြီးမှုကြောင့်အင်ဂျီပေါင်း12000လောက်နှိမ့်ခဲ့ပြီးတော့အကြောင်းတွေလည်းပိတ်ထားတယ်လို့ဖော်ပြထားပါတယ်။ဒေတာရင်းမှာ24နာရီအတွင်းမိုးအေဂျင်9.8လက်မအထိရွာသွန်းတာကြောင့်ဒါဟာ24နှစ်အတွင်းမိုးအေဂျင်လက်မအမြင့်ဆုံးအထိရောက်ရှိခဲ့တာဖြစ်တယ်လို့မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ထောင်ထဲချီတဲ့စိုက်ခင်းတွေလည်းရေမြုပ်ပျက်စီးကုန်ပြီးကားလမ်းနဲ့ရထားလမ်းတွေပါရေတိုက်စားတဲ့ဒဏ်ကိုခံရတာပါ။မန္လေးမြစ်ကြီးနားရထားပိုင်းမှာလမ်းပိုင်းမှာလည်းအပျက်စီးတွေများတဲ့အတွက်တချို့နေရာတွေမှာရထားလမ်းအသုံးပြုမှုကိုရပ်ဆိုင်းထားရပါတယ်။မြမပြည်မြောက်ပိုင်းကချင်ပြည်နယ်ကအင်ဂျီ800ကျော်လဲရေလွှမ်းမှုမှုဒဏ်ခံရတာကြောင့်ဘေးကင်းရာကိုရွှေ့ပြောင်းနေထိုင်နေကြရပါတယ်။မြန်မာနိုင်ငံမှာမိုးရွာသည်ဖြစ်တဲ့မေလကုန်လောက်ကဆက်လို့အော်တိုဘာလလည်းအထိမိုးရွာသွန်းတာကြောင့်ရေကြီးရေရှမ်းမှုတွေဖြစ်ပေါ်လေရှိပေမဲ့ဟိုရုံးကနဲ့မတူပဲအခုနှစ်မှာတော့မိုးကြီးကျယ်ရွာသွန်းတာကြောင့်လူတွေတောင်းနဲ့ချီပြီးရေဘေးအန္တရာယ်တွေ့ကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းမှာမွတ်စလင်သဘုံတွေလို့ယူဆရသူတွေရဲ့စနေနေ့ဘုံခွဲတိုက်ခိုက်မှုကြောင့်ဗုဒ္ဓဘာသာယဟန်တစ်ပါးနဲ့ရဲဝန်ထမ်းတဦးသေဆုံးသွားပြီးအခြား6ဦးဒဏ်ရာရရှိသွားတယ်လို့ထိုင်းရဲတွေကပြောပါတယ်ပထနီခရိုင်မှာဆွမ်းငံကြွနေတဲ့တန်ဃာတော်တွေကိုပြစ်မှတ်ထားထိုက်ခိုက်တာဖြစ်ပြီးရဲတွေကစောင့်ကြပ်ပေးနေချိန်မှာအဝေးထင်းဘုံခွဲစနစ်နဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့စိုက်ဘူရီခရိုင်ရဲမှူးကရာဝနန်ကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်တန်ဃာတော်တစ်ပါးနဲ့ရဲအရာရှိတဦးသေဆုံးခဲ့ရပြီးအခြားတန်ဃာတစ်ပါးရဲအရာရှိ2ဦးနဲ့အရသား3ဦးဒဏ်ရာရရှိသွားပါတယ်ဗုဒ္ဓဘာသာဝင်အများစုရှိတဲ့ထိုင်းနိုင်ငံမှာပထနီခရိုင်ဟာမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပါတယ်မွတ်စလင်သဘုံတွေထကြွခဲ့ကြတဲ့2004ခုနှစ်ကစလို့အဲ့ဒီဒေသမှာလူ9000ကျော်တေဆုံးခဲ့ရပြီးအဲ့ဒီတွေကအများစုဟာမွတ်စလင်တွေဖြစ်ပါတယ်ဒါပေမဲ့မွတ်စလင်သဘုံတွေကတော့တန်ဃာတော်တွေအပါဝင်ဗုဒ္ဓဘာသာဝင်တွေကိုအဲ့ဒီနေရာကနေရွှေ့ပြောင်းသွားအောင်ပြစ်မှတ်ထားတိုက်ခိုက်နေဆဲဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်သဘုံတွေရဲ့တိုက်ခိုက်မှုအတွင်းအခုချိန်ထိတန်ဃာတော်19ပါးပြန်လည်တော်မူခဲ့ပြီး25ပါးဒဏ်ရာရရှိခဲ့တယ်လို့ဒေသဆိုင်ရာရဲတွေကပြောပါတယ်
တရုတ်နိုင်ငံဟဘိုင်ပြည်နယ်အကြီးအကဲလည်းဖြစ်လက်ဆောင်မှုနဲ့အရေးယူခံခဲ့ရတဲ့တရုတ်ကွန်မြူနစ်ပါတီပေါ်လစ်ဗီရိုအဖွဲ့ဝင်ဇောင်ယောင်ခန်းရဲ့လက်ထောက်လည်းဖြစ်တဲ့ဇောင်ဘန်ရှင်ကိုလက်ဆောင်မှုနဲ့စတင်စုံစမ်းစစ်ဆေးနေပါတယ်။ဒါဟာတရုတ်နိုင်ငံမှာလက်ဆောင်မှုတိုက်ဖျက်ရေးအကြီးအကဲဆောင်ရွက်လာမှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ဟဘိုင်ပြည်နယ်ကွန်မြူနစ်ပါတီအကြီးအကဲဖြစ်သူဇောင်ဘန်ရှင်ဟာဥပဒေနဲ့စီမင်းစည်းကမ်းတွေကိုအကြီးအကျယ်ချိုးဖောက်ခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီလက်ဆောင်မှုတိုက်ဖျက်ရေးအဖွဲ့ကတောက်ကြနေအနောက်ပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသေးစိတ်ကိုတော့ထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။သမ္မတရှီကျင်းပင်အနာရလာပြီးတဲ့နောက်အစိုးရအဖွဲ့အတွင်အစဉ်တိုင်းမှာလက်ဆောင်မှုတိုက်ဖျက်ရေးဆောင်ရွက်လာတာဖြစ်ပြီးဇောဟာပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူနေစဉ်မှာအရေးယူခံရတဲ့ပထမဆုံးပုဂ္ဂိုလ်ဖြစ်လာတာပါ။သမရရှိရဲ့ဒီလက်စားမှုတိုက်ဖျက်ရေးစီမံကိန်းဟာသူ့အာဏာကိုထိပါဖို့ကြံရည်သူတွေကိုဖိနှိပ်ဖို့ဆောင်ရွက်တဲ့စီမံကိန်းဖြစ်တယ်လို့လည်းတချို့ကမြင်ပါတယ်။တ တရုတ်ဆူရရဲ့နိုင်ငံရေးနဲ့ဥပဒေရေးကော်မရှင်အကြီးအကဲဟောင်းလည်းဖြစ်ဩဇာအာဏာကြီးမားတဲ့ကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘီရိုအဖွဲ့ဝင်လည်းဖြစ်တဲ့ဇောင်ယန်ခန်းကိုလွန်ခဲ့တဲ့လကလက်စားမှုနဲ့ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။အမေရိကန်ဒေါ်လာ20သန်းလက်စားမှုနဲ့နိုင်ငံဝင်ငွေဒေါ်လာ229သန်းနှစ်နာဆုံးရှုံးမှုနဲ့အခုလိုပြစ်ဒဏ်ချမှတ်ခဲ့တာပါ။ဒါပေမဲ့လည်းဇောင်ပန်ရှွန်းရဲ့အမှုဟာသူ့အကြီးအကဲဟောင်းရဲ့အမှုနဲ့ဆက်ဆက်တာမျိုးမရှိဘူးလို့ယုံကြည်ရပါတယ်။တရုတ်သမ္မတဟောင်ဟူဂျင်တောင်းရဲ့လက်ထောက်အကြီးအကဲဟောင်းတယောက်လည်းလက်စားမှုကြောင့်လွန်ခဲ့တဲ့အပတ်အတွင်းကထင်းထင်းခံခဲ့ရပြီးအစိုးရရာထူးနဲ့ပါတီဝင်အဖြစ်ကနေဖယ်ရှားခံခဲ့ရပါတယ်ခင်ဗျာ။
ဇူလိုင်လ29ရက်နေ့မှာကြာရောက်မဲ့တောင်မြောက်ကိုရီးယားစစ်ပွဲရပ်ဆိုင်းခဲ့ခြင်း62နှစ်မြောက်နှစ်ပတ်လည်နေ့မတိုင်ခင်မြောက်ကိုရီးယားစစ်တပ်ကစစ်ရေးပြလုပ်နေတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုနိုင်ငံပိုင်ရုပ်မြင်သံကြား KRD ကဒီကနေ့ပြသသွားပါတယ်။ပျုံယမ်းမြို့မှာရှိတဲ့အဖမြေအောင်နိုင်ရေးလွတ်မြောက်စစ်ပွဲအထိမ်းအမှတ်ရင်မြန်မာထောင်ထဲချီတဲ့စစ်သားတွေချီတက်အလေးပြုတာကို KRD ကပြသခဲ့တာပါ။အဲ့ဒီစစ်ရေးပြအခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်တက်ရောက်တာမတွေ့ရပါဘူး။ကြီးရက်ဘူဂျုံကြီးလီယောင်ဂီကဒီစီးပြအခမ်းအနားအတွင်းမိကွန်းပြောရမှာတော့သူတို့ခေါင်းဆောင်ခင်ဂျုံအွန်ရဲ့ဥဆောင်မှုအောက်မှာအမေရိကန်တွေနဲ့ထိတ်တဲရင်ဆန်နေရတဲ့စစ်ပွဲကိုအဆုံးသတ်အနိုင်ယူဖို့တပ်သားတွေကိုတိုက်တွန်းလိုက်ပါတယ်။တောင်မြောက်ကိုရီးယားစစ်ပွဲကိုအမေရိကန်ဥဆောင်ပြီးကုလသမဂ္ဂကကြိုးတောင်နောက်ခံပြီးတဲ့တောင်ကိုရီးယားတပ်တွေနဲ့ကွန်မြူနစ်တရုတ်နဲ့မြောက်ကိုရီးယားတပ်တို့1950ခုနှစ်မှာစစ်ပွဲဆခဲ့ပြီး1953ဇူလိုင်28မှာစစ်ရဲဆိုင်ရေးနှစ်ဖက်သဘောတူညီခဲ့ကြပါတယ
်။စနေနေ့ညပိုင်းထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုစတိုက်တင်ပြသွားပါမယ်။အခုဖနှောင်းဦးဆုံးတော့ရွေးကောက်ပွဲဆိုင်ရာသတင်းကိုနားဆင်ရမှာပါ။လွတ်တော်ပြင်ပနိုင်ငံရေးကိုအင်တိုက်အားတိုက်လှုပ်ဆောင်ဖို့အတွက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ထိပ်ပိုင်းခေါင်းဆောင်၅ဦးဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲကိုဝင်ပြိုင်မှာမဟုတ်ဘူးလို့ SNLD ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြည်내နဲ့တိုင်းလေးခုမှာတော့တန်တဲ့ SNLD ပါတီကိုယ်စားလှယ်အနည်းဆုံး150ကျော်ရွေးကောက်ပွဲဝင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကုညံဝင်းအောင်ကတင်ပြထားပါရရှင်
။ SNLD ပါတီထိပ်ပိုင်းခေါင်းဆောင်၅ဦးဖြစ်တဲ့ဥက္ကဋ္ဌဦးခွန်ထွန်းဦး၊ဒုဥက္ကဋ္ဌဆိုင်းစောအောင်၊အထွေထွေအတွင်းဘူးဦးဆိုင်ညွန့်လွင်နဲ့ဦးဆိုင်လေးဦးဆိုင်အောင်ထွန်းတို့၅ဦးဒီ2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ SNLD ပါတီက VOA ကိုပြောပါတယ်။လွတ်တော်ပြင်ပနိုင်ငံရေးမှာပိုပြီးအချိန်ပေးနိုင်အောင်လို့ရည်ရွယ်ပြီးတော့အခုလိုရွေးကောက်ပွဲမဝင်ကြတာဖြစ်တယ်လို့ SNLD ပါတီအထွေထွေအတွင်းဘူးဦးဆိုင်ညွန့်လွင်ကပြောပါတယ်
။လွတ်တော်ပြင်သူတို့ကမယ်လို့ချင်ရကြပြောင်းပါ။ဒါကြောင့်လွတ်တော်ပြင်တစ်ခုတည်းလုပ်မယ်ဆိုရင်ဒါကလွတ်တော်ပြင်ပါမှာအလဲရောလို့ပြောတယ်။လွတ်တော်တွေမိမသွားတဲ့အတွက်ပြင်ပါမှာအချိန်ပေးရမယ်တော့ရှိပါတယ်။လွတ်တော်ပြင်ပါမှာလည်းလုပ်ဖို့လိုတယ်။အဲ့ဒါကြောင့်ပဲဘုန်းတော်တချို့ချန်ထားတာပါ။
ပြည်내ကြီး3ခုနဲ့တိုင်းဒေသကြီးတစ်ခုမှာ SNLD ပါတီကိုယ်စားလှယ်အနည်းဆုံး150ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဦးဆိုင်ညွန့်တွင်ကပြောပါတယ်
။အခုကျွန်တော်တို့လည်းအပေါ်ရတယ်လည်းတောင်းတတင်းရှိရတယ်။ကျွန်တော်တို့စီးရင်းနေပြီးအားလုံးဝင်ပါပါဗျာ။အခုချမ်းပြည်နယ်40ကျော်ဝင်ပါလား။ချင်းပြည်နယ်တောင်ပိုင်းရှိပါမယ်။နမ်ဒီတိုင်းရှိပါမယ်။ဆရာပြည်နယ်တချို့ရှိပါမယ
်။အနိုင်ရဖို့တည်ကြလောက်တဲ့နေရာတွေကိုသာရွေးချယ်ပြီးရှင်ပြိုင်သွားဖို့စီစဉ်ထားကြောင်းလဲဦးဆိုင်ညွန့်လွင်ကပြောပါတယ
်။ထောက်ခံမှုများတာပေါ့ဗျာ။ထောက်ခံမှုများတဲ့အခါကျတော့နိုင်ဖို့တည်ကြတော့ရှိရတယ်။ဒါတော့ကမ်ပိန်းကမ္မပြောလို့မရပါဘူး
။ NND ကရွေးကောက်ပွဲဝင်မယ်ကြေညာပြီးတဲ့နောက်ပိုင်းမှာမဲဆန္ဒနယ်မြေမှာသူ့လူကိုယ့်လူပေါ်ထိတ်တိုက်မဖြစ်အောင်ညှိနှိုင်းမှုတွေရောဘယ်လိုရှိကြပါလဲ
။ညှိနှိုင်းမှုမဖြစ်တဲ့ဘောတူတာရှိရတယ်။ခုချိန်ကြီးကတော့ NLD တက်ကြလဲ NLD တက်မှလည်းဘယ်လိုမဖြစ်သေးပါဘူး။
ကျွန်တော်တို့ကလည်းအစစ်အမှန်ကြီးပြောတာ။ဘယ်လိုလုပ်ရမလဲ။ SNLD ပါတီအနေနဲ့ရှမ်းတိုင်းဒေသအရေးတစ်ခုတည်းကိုသာမဟုတ်ပဲဒီမိုကရေစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုအရေးတွေကိုအလေးထားပြီးလှုပ်ဆောင်သွားဖို့မူဝါဒချမှတ်ထားတယ်လို့ဦးဆိုင်ညွန့်လွင်ကပြောပါတယ်။
ကျွန်တော်တို့ကိုယ်စီပြည်နယ်နဲ့ဒီနေ့ကြီးရေကောက်ပွဲနဲ့ကျင်းပွားမှာမှန်ပါပဲ။ဒါပေမဲ့လူစုနဲ့မကျင်းပွားပါဘူး။အကြီးကကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုပြည်ထောင်ရေးကဒီမိုကရေစီနိုင်ငံရေးစနစ်ကျင့်သုံးတဲ့ဆရာတော်ကြီးပြောရတယ်။ရှမ်းပြည်သူအတွက်တစ်ခုလည်းမဟုတ်ဘူး။ရှမ်းပြည်နယ်မှာရှိတဲ့ရှမ်းပြည်သားတွေအတွက်အားလုံးပါမယ်။ဒ ဒီတော့ဒီပါရတဲ့လည်းကျွန်တော်စဉ်းစားမယ်ပြောင်းပြီးကြီးကောင်းမှလည်းရှမ်းပြည်ကောင်းမယ်ရှမ်းပြည်ကောင်းမှလည်းပြည်တော်ကြီးကြီးကောင်းမယ်ဆိုတော့ရှမ်းပြည်ဒီတစ်ခုတည်းအတွက်လုပ်တယ်လို့ဆိုရင်မမောင်းလို့ကျွန်တော်ဒီလိုစားပါ
SND ပါတီဟာ1990အထွေထွေရွေးကောက်ပွဲမှာ NLD ပါတီပြီးရင်ဒုတိယအများဆုံးအနိုင်ရရှိခဲ့တဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ
။ကိုငံဝင်းအောင်ပြောပြသွားတာပါ။ VOA ကနေစနေနေ့ညအပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စူးစီးတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။ကိုတောင်းရင်ဦးကအကူအညီတင်ဆက်ထားပါတယ်ရှင်။
ဘာဝဘေးဆိုရလေအချိန်မီဖြစ်လာနိုင်တော့ချိုးတင်ပြင်ဆင်ထားဖို့တော့လိုလာပြီကိုသားညုံရေ
ပြင်ဆင်ဖို့နီကောင်လမ်းကောင်းနေရှင့်ကျွန်တော်ကိုလည်းပြောပါဦးမဆမ်မွေ
မဘူးနဲ့ကိုသားညုံရေပြောစရာတွေမှအများကြီးပဲဒီဘောမှာလှုပ်သွားတဲ့ငရင်သတင်းကိုပဲကြည့်လေဒီလောက်ကြီးကျယ်တဲ့သဘာဝဘေးတန်ကြုံလာချိန်မျိုးကြတော့အိန္ဒိယမှာရှိနေတဲ့သူတွေဘေးကင်းကြရဲ့လားဆိုတာသိဖို့ကနည်းပညာတွေရဲ့ပံ့ပိုးမှုဘလောက်အရေးကြီးသလဲဆိုတာပိုပိုသိလာရပြီမလားရှင့်
အပတ်ကုန်ကြီးကဆပြီးတော့ Viber အထိနည်းပညာကုန်ကြီးတော်များများသူတို့တတ်နိုင်သမျှကူညီကြတာကိုသတင်းဆောင်မတွေမှာလည်းတော်တော်လေးချီးကျူးကြပါတယ်ဗျလူပြောက်ရှာပေးတာကဆပြီးတော့ဖုန်းအခမဲ့ဆက်လို့ရအောင်လုပ်ပေးတာဆုံးနည်းပညာကုမ္ပဏီကြီးတွေကအတော့ကိုကူညီကြတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်ဒီအကြီးအကျယ်ငရင်ကြီးလှုပ်ပြီးတော့ဂျပန်အတွင်းမှာပဲ Google နဲ့ Facebook ကလည်းဘေးဒဏ်ကျနေတဲ့နေရာလူတွေကိုသူတို့ရဲ့မိသားစုတငယ်ချင်းတွေနဲ့အဆက်အသွယ်ရနိုင်ဖို့အတွက် application တွေလုပ်ပေးခဲ့ကြတယ်လေ Google ကလူပြောက်ရှာ person finder ဆိုတဲ့ website ကိုဖွင့်လိုက်တာပါပြောက်နေတဲ့သူကိုရှာနိုင်ဖို့ရောနောက်တယောက်ယောက်နဲ့ပတ်သက်လို့အခြေအနေသတင်းပေးချင်တယ်ဆိုရင်လည်းပေးလို့ရအောင်လို့လုပ်ပေးလိုက်တာလေ
ဘေးဒဏ်ကျနေတဲ့နေရာမှာရှိနေမဲ့ကိုယ့်ရဲ့မိသားစုဝင်တွေတငယ်ချင်းတွေကိုရှာချင်တယ်ဆိုရင် I'm looking for someone ဆိုတဲ့နေရာကိုနှိပ်လိုက်ရတယ်အဲ့ဒီမှာရှာချင်တဲ့သူနဲ့ပတ်သက်လို့နာမည်ဖုန်းနံပါတ် email လိပ်စာနောက်ဆုံးသူရောက်ခဲ့တဲ့နေရာစသဖြင့်တိတိလောက်ချက်လက်တွေကိုပေးထားလိုက်လို့ရှိရင်အဲ့ဒါတွေကို Google ကသိမ်းထားမယ်အဲ့လိုမျိုးပဲကိုတိရတဲ့သူတယောက်ယောက်ကဘေးကင်းတယ်ဒါမှမဟုတ်ရင်ဘယ်နေရာမှာဘာဖြစ်နေလဲဆိုတာကိုလည်းအသိပေးလို့ရပါတယ်အသိပေးဖို့အတွက်က IF information about someone ဆိုတဲ့နေရာကိုနှိပ်ပြီးတော့ပြောပြရမှာပါဆိုတော့အဲ့လိုမျိုးပေးလိုက်တဲ့အချက်လက်တွေကို Google ကစူးစီးပြီးတော့သူတို့သိထားသမျှတွေမှာပျောက်နေတဲ့သူရှာတွေ့ထားတဲ့သူတူမတူစစ်ပေးပြီးတော့ကိုက်ညီနေတယ်ဆိုရင်ဒီသက်ဆိုင်တဲ့သူတွေစီကိုသက်ဆိုင်တဲ့တဲ့ရင်ကိုပြန်ပြီးတော့အကြောင်းကြားပေးပါတယ
်တခုပဲရှိတာအဲ့လိုပေးသမျှအချက်လက်တွေကို Google ကမှန်ဆိုတာကိုတော့မစစ်ဘူးအားလုံးမြင်ရအောင်လဲဖော်ပြထားပါတယ်အင်တာနက်ဆက်သွယ်မှုမရတဲ့နေရာမျိုးရောက်နေတဲ့သူတွေအတွက်ကိုဖုန်းကနေပြီးတော့ text message နဲ့ပို့လို့ရအောင်လဲလုပ်ပေးထားပါတယ်ကိုရှာချင်တဲ့လူနာမည်ကိုသူတို့ပေးထားတဲ့နံပါတ်စီကိုပို့ပြီးတော့ရှာခိုင်းထားလို့ရပါတယ်အခုနီပေါငရင်မှာဒီအင်္ဂလိပ်ဘာသာတမျိုးတည်းမဟုတ်ဘဲနဲ့နီပါလီဟင်ဒီအပြင်တခြားဘာသာစကားတော်တော်များများနဲ့လဲသုံးနိုင်အောင်လို့လုပ်ပေးထားတော့အဲ့ Google ရဲ့ Person Finder ကိုသုံးကြတဲ့သူတွေထောင်တောင်းချီပြီးတော့ရှိပါတယ်
Facebook ကလည်းဒီဘေးဒဏ်ကျနေတဲ့နေရာမှာရှိနေသူတွေဘေးကင်းရလားဆိုတာကိုသိနိုင်အောင်လို့ safety check ဆိုတဲ့ tool တစ်ခုကိုလုပ်ပေးထားပါတယ် safety check tool ကဘယ်လိုလုပ်ထားလဲဆိုတော့ဒီ Facebook post တွေတင်ကြတဲ့ထဲကငလင်လှုပ်တဲ့နေရာနဲ့မိုင်300ပတ်လည်မှာရှိနေတဲ့သူတွေရဲ့လက်ကင်ဖုန်းတွေစီကို push notification လှမ်းပို့လိုက်တယ်ဘေးဒဏ်ကျနေတဲ့နေရာနားမှာတင်ရောက်နေပုံရတယ်ဘေးကင်းရလားဆိုတဲ့မေးခွန်းကိုလှမ်းပေးလိုက်တာပါအဲ့ကြရင်ကိုကဘေးကင်းလို့ရှိရင်ဘေးကင်းပါတယ်ဒါမှမဟုတ်ရင်လည်းအဲ့နေရာမှာရှိမနေပါဘူးဆိုတာကိုအကြောင်းပြန်လို့ရှိရင်Facebook ကအလိုလျောက်ကိုယ့်ရဲ့တငယ်ချင်းတွေရဲ့ news feed မှာဘသူဘဝကတော့ဘေးကင်းပါတယ်ဆိုတာကိုသွားပြီးတော့ဖော်ပြပေးပါတယ
်။ဘေးဒဏ်ကျနေတဲ့နေရာနားကိုကိုရောက်နေမနေဆိုတာကို Facebook ကဘလို့သိလဲဆိုတော့ဒီ Facebook ပေါ်မှာကိုယ့်ရဲ့ profile နောက်ဆုံးရောက်ခဲ့တဲ့နေရာနဲ့ကိုအင်တာနက်သုံးနေတဲ့နိုင်ငံစာရာတွေကိုကြည့်ပြီးတော့မှဒီလူတော့အန်ဒီယားဖြစ်နေတဲ့နေရာနားမှာရောက်နေပြီလို့ Facebook ကသိတာပါ။အဲ့လိုမျိုးကြတော့ဓာတ်ပုံတွေ post တွေတင်တဲ့အခါမှာကိုဘယ်နေရာရောက်နေလဲဆိုတဲ့ location ကိုပါ tag ပို့ကအရေးကြီးပြန်ရောရှင့်
မလက်ကင်ဖုန်းရှိဖို့နဲ့ internet ဆက်သွယ်မှုရှိဖို့ကလည်းအရေးကြီးတယ်ဗျ။အဲဒါကြောင့်မလို့ဒီ Facebook CEO Mark Zuckerberg ကဘာရေးလဲဆိုတော့အခုလိုဘေးအန္တရာယ်ရှိလာပြီဆိုရင်ကိုချစ်ခင်တဲ့သူတွေအန္တရာယ်ကင်းကြရလားဆိုတာသိနိုင်ဖို့လိုတယ်။အဲ့လိုမျိုးအခြေအနေမျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့ပြောထားတာ
ပါ။ Facebook ကလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တော့ safety check ကိုသုံးပြီးတော့သူတို့ဘေးအန္တရာယ်ကင်းပါတယ်လို့အသိပေးကြတဲ့သူတန်းနဲ့ချီရှိတယ်လို့ Facebook ပြောခွင့်ရသူရဲ့အပြောကိုလည်း Wall Street Journal ရဲ့ဆောင်းပါးမှာဖော်ပြပါရယ် Facebook နဲ့ Google ကအခုလိုမျိုးလုပ်ပေးတာနဲ့ပတ်သက်ပြီးတော့ Washington Post သတင်းတစ်ခုမှာတော့ပြောင်းနေသူတွေရှာနိုင်ဖို့ကယ်ဆယ်ရေးဌာနတွေကမဟုတ်ဘဲနည်းပညာကုမ္ပဏီကြီးတွေကလုပ်ပေးလာတာထူးခြားတယ်လို့ရေးပါရယ် နယူးယောက်တိုင်းစ်ရဲ့သတင်းဆောင်ပါတွေမှာတော့ဤပညာနဲ့လူမှုကွန်ရက်တွေကြောင့်ဘေးအန္တရာယ်ဖြစ်ပြီးချင်းအချိန်တိုအတွင်းမှာကိုသတင်းအချက်အလက်တွေသိနိုင်တယ်ဘလောက်အတိုင်းတာဖြစ်သွားသလဲဆိုတာကိုသုံးသပ်နိုင်တယ်နောက်စိတ်ပူနေကြမဲ့သူတွေကိုအမြန်ဆုံးသတင်းပေးနိုင်တယ်လို့ကြေကြေဝဲဝဲဆောင်ပါရေးထားပါတယ
်အကူအညီလိုအပ်နေတဲ့သူတွေကိုထိရောက်တဲ့အကူအညီတွေပေးတဲ့နေရာမှာလဲဒီဤပညာကုမ္ပဏီတွေကကြေကြေပြန့်ပြန့်လုပ်နိုင်ကြတယ်ဗျဥမာဒီ Apple ဆိုလို့ရှိရင် iTunes Store ကနေပြီးတော့ Nippon ငလျင်အတွက်လှူထည့်လို့ရအောင်လုပ်ပေးထားတယ်။ Microsoft ဆိုရင်လည်း Nippon မှာရှိတဲ့ကြီးဂျိုးဖုန်းလက်ကင်ဖုန်းတွေစီကို Skype သုံးပြီးတော့အပြန်လှန်အခမဲ့ဖုန်းဆက်လို့ရအောင်လုပ်ပေးခဲ့တယ်။နောက် Viber ကလည်းအလားတူပါဒီ Nippon နိုင်ငံထဲမှာရှိနေသူတွေဘယ်နိုင်ငံစီကိုမဆိုအခမဲ့ဖုန်းဆက်သွယ်နိုင်အောင်ဖွင့်ပေးခဲ့ပါတယ်။ Internet သုံးဖို့ခက်ခဲနေချိန်မျိုးမှာအဝေးမှာရှိနေတဲ့သူတွေနဲ့ဆက်သွယ်လုပ်နိုင်ဖို့ကူညီခဲ့ကြတာပါ။
ဆောဆောကပြောသလိုပဲဒီကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတဲ့ smart လက်ကင်ဖုန်းတွေဟာဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့မှလည်းသိတ်ကိုအရေးပါလာပါတယ်။အခုဆိုလို့ရှိရင်ဒီအရေးပေါ်အကူအညီပေးနိုင်မဲ့ mobile application တွေတော်တော်လေးရှိနေပါပြီ။မြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးဘယ်နေရာမှမဆိုငရင်လှုပ်နိုင်တဲ့မုန်တိုင်းဝင်နိုင်တဲ့တောမီလောင်နိုင်တဲ့ရေကြီးနိုင်တဲ့ဆိုတဲ့ဒီသတိပေးချက်တွေအကြံပြုချက်တွေအတွက်ကို disaster alert ဆိုတဲ့ application ရှိပါတယ်။ဟဝိုင်မှာအခြေစိုက်တဲ့ Pacific Disaster Center ကလုတ်ထားတဲ့အဲ့ဒီ mobile application ကကမ္ဘာမြေပုံမှာဘယ်နေရာမှာဘာအန္တရာယ်ရှိနိုင်တယ်လဲဆိုတာကိုပုံလေးတွေနဲ့ပြထားတာပါ။ဘယ်နိုင်ငံတွေမှာဘလို့ရောဂါအန္တရာယ်မျိုးတွေရှိနေတယ်ဆိုတာကိုလည်းသိနိုင်ပါတယ်။ကိုသိချင်တဲ့နေရာပေါ်ကပုံလေးကိုနှိပ်လိုက်လို့ရှိရင်အတိအကျဖြစ်နေတဲ့နေရာဘယ်အချိန်တုန်းကဘာတတိပေးချက်ထုတ်ထားတယ်လဲဆိုတာတွေကိုအသေးစိတ်ပြပါတယ်။
အမေရိကန်ချစ်ချင်းဒီအဖွဲ့ကလုတ်ထားတဲ့ First Aid ရှေးဥတုနာပြုဆိုတဲ့ဒီ mobile application ကလည်းလူတိုင်းအတွက်သုံးဝင်နိုင်ပါတယ်။ထိကိုက်ရှာနာတာကစပြီးတော့မီးပူလောင်တာအယိုးကျတာစိုးရင်ရလောက်အောင်သွေးထွက်နေတာမျိုးတွေကိုဘယ်လိုလုပ်အောင်လဲဆိုတာကိုတစင်ချင်းစီကိုရှင်းပြထားပါတယ်။စာသားတွေပုံတွေဗီဒီယိုတွေနဲ့ရှေးဥတုနာပြုစုနည်းကိုပညာပေးထားတဲ့ application ဖြစ်ပါတယ်။ဘာလို့ရမှန်းမသိဖြစ်နေတဲ့အခြေအနေမျိုးမှာဒီလွယ်လွယ်နားလည်ပြီးတော့လိုက်လုပ်နိုင်ဖို့ရှင်းလင်းလင်းပြောပြထားတာမဟုတ်လို့ဒီ First Aid application ကိုကိုယ့်ရဲ့ mobile လက်ကင်ဖုန်းထဲမှာ download လုပ်ထားသင့်တယ်လို့ New York Times သတင်းစာကြီးထဲမှာတော့မှအကြံပြုထားပါတယ်။
American အစိုးရရဲ့ဒီအရေးပေါ်စီမံခန့်ခွဲရေးဌာန FEMA ကလည်း FEMA ဆိုတဲ့ app ကိုလုတ်ထားပါတယ် FEMA ပါ American လူမျိုးတွေအတွက်ကိုအဓိကသူကရည်ရွယ်ပြီးတော့လုတ်ထားတာဆိုပေမဲ့လည်းငရင်လှုပ်တာမိတောင်ပေါက်တာစတဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုဘယ်လိုကြိုတင်ကာကွယ်မလဲเนาะဒီဘေးကျရောက်လာတဲ့အချိန်မှာဘာလုပ်သင့်တယ်လဲဆိုတာတွေကိုလွယ်လွယ်ကူကူနဲ့ရှင်းပြထားတဲ့အတွက်ကြောင့်မို့လို့အလုံးအထွတ်အသုံးဝင်နိုင်ပါတယ်နောက်အခုပြောခဲ့တဲ့ဒီ mobile application တွေကအခမဲ့ဖြစ်တယ်internet ချိတ်ဆက်မထားလဲသုံးလို့ရနေတဲ့အတွက်ကိုယ့်ရဲ့ဖုန်းထဲမှာ download လုပ်ယူထားတာကမမှားနိုင်ဘူးထင်ပါတယ်။နောက်ပြီးတော့ဒီ app တွေက Apple ဖုန်းတွေအတွက်ရောနောက်ဒီ Android ဖုန်းတွေအတွက်ကိုပါလုပ်ထားပေးတဲ့အတွက်ကြောင့်မို့လို့လူတိုင်းလွယ်လွယ်ကူကူနဲ့ download လုပ်ယူနိုင်ပါတယ်ရှင
်။မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။မကြခင်မှာတော့မတူတာလေးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ။
ခုတော့မညညလွင်တင်ဆက်တဲ့မတူရာလေးတွေအစီအစဉ်လဲ့ပါရန်ကုန်မြို့မှာကားတွေကျက်လွန်းလို့လိုရာခီးရောက်ဖို့အချိန်တွေအများကြီးပေးနေရချိန်မှာပဲမြို့ပတ်ရထားတွေဘလောက်ထိအသုံးဝင်လာတဲ့ဆိုတဲ့အပေါ်မှာမတူတဲ့အမြင်လေးတွေကို Golden Lex Media ကမညညလွင်ရဲ့မတူရာလေးတွေအစီအစဉ်မှာသိရဖို့ရှိပါတယ်ရှင
်မင်္ဂလာပါရှင်ရန်ကုန်မြို့ကပြည်သူလူထုအများစုကနေ့စဉ်ယုံသွားကြောင်းသွားအလုပ်သွားကြတဲ့အခါမှာဘတ်ကားတွေတက္ဆီတွေစီးကြတယ်လို့အခုလိုမျိုးပတ်မီးရထားကြီးတွေကလည်းစီးကြပါတယ်ဒီတစ်ပတ်မှာတော့ဒီလိုမီးရထားစီးရာတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်ရန်ကုန်မြို့ကနေ့စဉ်နဲ့အမျှလင်ကျောပိတ်ဆို့မှုတွေကိုနေမဆိုင်ကျင်ကြတဲ့ဒေသခံတချို့တွေဟာမျိုးပတ်မီးရထားတွေကိုစီးနှင်းမှုတော်တော်များများရွေးချယ်လာကြပါတယ်ရန်ကုန်မြို့ရဲ့မြို့ပတ်ရထားတွေကို1954ခုနှစ်မှာစတင်ပြေးဆွဲခဲ့တာဖြစ်ပြီးရန်ကုန်မြို့တစ်ပတ်ဘူရာပေါင်း39ဘူရာရှိတာပါအရင်ကတော့တမန်ရိုးရိုးတွဲတွေနဲ့ပဲပြေးဆွဲခဲ့ပြီးအခုဆိုရင်အထူးရထားဆိုပြီးအဲယာကွန်လေးအေးဆက်တက်ထားတဲ့တွဲတွေနဲ့ပါပြေးဆွဲတဲ့မြို့ပတ်မီးရထားတွေလည်းရှိလာပြီးဖြစ်ပါတယ် ဒီလိုအမျိုးအစားခွဲခြားထားတဲ့ယထာတွေရဲ့စီးနေရတဲ့ဈေးနှုန်းကလည်းမတူပါဘူးရိုးရိုးတမန်ယထာတွေရဲ့မျိုးတစ်ပတ်စီးကားကကျပ်50တန်နဲ့100တန်ဖြစ်ပြီးပန်ကားဒါမှမဟုတ်အဲယာကွန်လေးအေးဆက်တက်ထားတဲ့ယထာတွေကတော့မျိုးတစ်ပတ်စီးကားကျပ်200ဒါမှမဟုတ်ကျပ်300ပေးစီးကြရပါတယ်ဘတ်စကားကားတဲ့တောင်ဈေးနှုန်းချိုသာမှုရှိတဲ့အခုလိုမြို့ပတ်မိရထားတွေအပေါ်ရန်ကုန်ဒေသခံတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
။ခုကားတွေကတောင်းလို့ရှိနေတဲ့ပိတ်တာပေါ့။ပိတ်တော့ကားမှရှိရတာပြင်းပြင်းနဲ့ခိုင်းတယ်။ကြားနဲ့ကြားတော့ခုတော့ရတာအဆင်ပြေတယ်။လမ်းလည်းလမ်းကြောင်းတက်တော့အဟောပါတော့ဘယ်လိုပါမလဲဆိုတော့တဲ့တာရှိရပါဘူး။အဲ့ဒါတောင်းကြားခြင်း
။ရန်ကုန်မှာနေတာဆိုလို့ရှိရင်10နှစ်ကျော်ကျော်တော့ရှိပါပြီ။အဲ့ဒါဆိုတော့အရင်ဆုံးစီးတာကတော့ယထာပဲလေကားဆိုတာကတော့နောက်ပိုင်းမှစီးပြတာကားလည်းလူကတားချက်တယ်ယထာနဲ့တော့မတူဘူးပေါ့ညာလေအဲအားသာချက်ကတော့ယထာကတော့ပိုပြီးစီးလို့ကောင်းတယ
်ဈေးရောက်နေလေကုန်တယ်ဆိုတော့ဈေးကုန်သွားကြိုတယ်ကြိုတော့ယထာနဲ့ပဲအဆင်ပြေတယ်ကားကြတော့ဒီမှာခေါင်းမူတယ်ကားစီးရဒုက္ခရောက်တယ်ပေါ့နော်ယထာကြတော့ခေါင်းလည်းမမူလူလည်းတတတယ်အဲဈေးလည်းလည်းတတတယ်အားကြောင့်မစီးပြတာ
ယထာကားတဲ့အားသာချက်ဒီအများကြီးရှိပါတယ်ယထာမှာလမ်းပိတ်တယ်ရေလို့ဖြစ်တော့ဖြစ်ခဲ့ပါကားကတော့အမြဲတမ်းလမ်းကျက်တယ်သွားလူလာလူဒုက္ခရောက်တယ်ဆိုတာလူအများအလုံးလူလူသိပါတယ်ဒါကြောင့်ယထာဟုပဲမိခူးပြီးပုံမှန်လာပြီးစီးပါတယ်ဟုတ်ကဲ့
ကျွန်တော်ယထာကသိမရှိဘူးဒါပေမဲ့ဟိုအစိုးလူတွေကတော့ယထာစီးရတာပုံပြီးအဆင်ပြေတယ်ပေါ့ကျွန်တော်ကြတော့ဟိုတန်လင်းမာတော့ကျွန်တော်နေတော့ကလည်းဟိုကားစီးရတာဟိုကားလမ်းတားပိတ်တယ်ဟိုတနားရင်းနဲ့ရောက်မဲ့ခရီးကိုကျွန်တော်ပုံပြီးနာရွက်ပုံပြီးဆော့ဆော့ပြီးထွက်ပြီးတော့တနားကျတော့စီးကြတယ်တော့ကားစီးရတာနဲ့တော့လမ်းပိတ်တယ်ပေါ့ထားနေရကြတော့ကျွန်တော်သိမရှိဘူးလို့သိမရှိဘူး။ကြ
ားစီးရတာဆယ်ရက်လောက်ပါတော့တလန်းနေပါတက်ကြရတော့လိုင်းကားတက်ဆိုင်မြစ်ထောင်ကြီးဖြစ်တယ်။ထားကားရီကြတော့အရင်ချက်ပြီးတော့ဆောင်းရတာပုံများ။ထားကြတော့ပြင်းလဲမြက်လဲအပေါ်လူလဲအခုနောက်ပိုင်းဆိုလည်းပိုတန့်လာရတော့နော်။အဲကြောင့်ရွေးဖြစ်တာ
။ဘူတာနဲ့နီးတဲ့ရက်ွက်တွေကအားလုံးဆင်ပြေကြ။အဆင်ပြေတော့ယထာကိုအားကိုးမယ်ဆိုရင်ယထာကအဓိကတော့အချိန်မှန်မို့ပါကွာ။ဥမာတနားကြီးချပဲသွားသွားနာယူဘက်ချပဲပုံမှန်တစည်းသွားနေ။အချိန်မှန်နေဆိုရင်လူတွေကအချိန်ကိုအတိအကျနဲ့သူကနဲ့သူစီးနေဒီကားလိုင်းတွေကရော့ဥသွားမှာကားစီးတဲ့စီးရအဲရထားလိုင်းကအချိန်မှန်ဖို့ပဲရေးကြည့်တာတိကျဖို့ပေါ့အချိန်တိကျဖို့ပြည်မနိုင်ငံတွေကကွက်တိပဲဟုတ်တယ်မလားအချိန်တိကျတယ်ဒီချိန်ဆိုဒီချိန်ပဲထွက်သွားတယ်အခုဒီမှာအဲ့လိုမရှိတဲ့တော့အမှန်တရားချက်တီးမှုဖြစ်တဲ့သဘောပါပဲအမှန်မှန်တော့ဒီရင်ကြောတွေရှင်းမှုဆိုရင်တော့အဲ့လိုလောက်တာအကောင်းဆုံးပဲလေဖြစ်တဲ့တော့အဲ့လိုမဆိုးဘူ
းကျွန်တော်ထင်တာတော့ကျွန်တော်အခုလာတာလာတော့ရထားနဲ့ပဲသွားတယ်ကားနဲ့တော့မသွားဘူးဆိုစိတ်ညစ်တယ်ကျဆင်းရဟိုမှာသွားရပြီရထားကြတော့သူကဘူတာမှာအေးဆေးရက်ပြီးတော့ကိုယ်ကိုဆင်းနေလိုက်ဆင်းလို့ရသွားရလိုက်သွားလို့ရဟုတ်လားကိုပြီးမှတို့ထွက်တာပဲကိုမပြီးတဲ့တို့ခဏဆောင်သွားကြတာများတယ
်ကားရက်ဆိုင်တော့ကိုကဈေးတယ်ဆိုရထားကပိုဆင်းပြေလို့ရထားကပုံမှန်စီးပြတယ်လာကားတိုင်းနေတိုင်းစီးရပေါ့နော်ကိုကမနေ့ပိုင်းရထားနဲ့ပဲစီးလာရအဲ့ဒါကြောင့်မှကားတော့ခါမှမစီးပြဘူးရထားလာတဲ့အချိန်ကိုစောင့်ရတယ်
ခုလိုသဘောထားတွေမတူတဲ့ကြားကပဲအချိန်နဲ့ငွေချွေတာသုံးကျင်သူတွေကတော့မြို့ပတ်ယထာကိုပဲအသုံးပြုကြပါတယ်အထူးသဖြင့်50တန်နဲ့100တန်မြို့ပတ်ယထာတွေဟာလူသာမကကုန်ပစ္စည်းတွေကိုပါလွတ်လွတ်လပ်လပ်တင်နိုင်တာကြောင့်လက်လုံလက်စားဈေးရောင်းသူတွေလည်းအစီးများကြပါတယ်ဒါအပြင်လေအေးဆက်တွေနဲ့ပြေးဆွဲတဲ့ယထာတွေလည်းရှိလာတာကြောင့်အခုဆိုရင်မြို့ပတ်ယထာနဲ့သွာလာကြတဲ့ခီးတဲ့အကြီးအကျယ်ဟာတစ်နေ့ကိုတသိန်းကနေတသိန်းခွဲကျားလောက်ရှိလာနေပြီလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
နိုင်ငံတကာမှာတော့လူဦးရေထိတဲ့တိတ်ပြီးတဲ့မြို့ပြတွေမှာနေထိုင်ကြတဲ့ပြည်သူအများစုဟာကားလမ်းတွေပိတ်မှာကိုကြောက်တာကြောင့်မိုးပြန်၊မြေပေါ်၊မြေအောက်စတဲ့မြို့ပတ်မြေထားအမျိုးမျိုးကိုအသုံးပြုတာများပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့မှာကတော့ကားတွေဘလောက်ပဲကြက်ကြက်လမ်းတွေဘလောက်ပဲပိတ်ပိတ်ဒီလိုမြေထားတွေထဲဘတ်ကားတွေကိုအများစုစီးနေတာကတော့မတူတာလေးတွေလို့ပြောရမှာပါရှင်။တောင်းညို့လို့မှာ
မောင်ညိုလင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ခဲ့ရပါမကြာခင်မှာတင်ဆက်မဲ့ဒုတိယပိုင်းနာရီဘက်မှာတော့ဓာတ်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီတိအစီအစဉ်တွေကိုတော့ line to meter 24 25 32နဲ့53တို့အပြင် line net meter 190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါရရှင်။အခုတော့ကိုတိုင်းညွန်ကိုတင်ဆက်မဲ့တိုက်ရိုက်လေးတိုင်းအစီအစဉ်လဲ့ပါ။ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါရရှင်
။မင်္ဂလာပါခင်ဗျာ။စေညာပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီဖလွတ်တော်နိုင်ငံရေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခန့်ကဏ္ဍအခြေအနေဖြစ်ပါရယ်။အဓိကကတော့ကျွန်တော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အခုလာမယ့်ဒီရွေးကောက်ပွဲအတွက်ကိုယ်စားလှယ်တောင်းနေဖြစ်နေမကြသေးခင်ကဆိုလို့ရှိရင်ဒီ88ဒီမျိုးဆက်အကြောင်းသားခေါင်းဆောင်ဟောင်းတွေကိုကူကြီးအပါဝင်ပေါ့နောက်ထင်ရှားတဲ့ဒီတက်ကြွလှူရှားသူတွေနောက်ပညာရှင်အတော်များများဒီရွေးကောက်ကမောက် NLD ဘက်ကနေပြီးတော့ဝင်ရောက်ရှင်းပြိုင်မှုအတွက်စီရင်ပေးသွင်းမှုတွေရှိနေတာတွေ့ရပါတယ်။အဲ့တော့ဒီလိုမျိုး NLD ကအားဖြည့်လာတဲ့ NLD ဘက်ကပြင်ဆင်လာတဲ့ဒီအခြေအနေတွေဟာလွတ်တော်တွင်နိုင်ငံရေးအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါလဲ။လောက်လက်ရှိမြန်မာနိုင်ငံတွားနေတဲ့ပြည်ပြင်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိသက်ရောက်နိုင်ပါလဲ။ဒီပေါ်မှာဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီသက်ရောက်မှုအပြင် NLD ရဲ့အခြေအနေကိုပါကျွန်တော်သုံးသပ်ဖို့ဖြစ်ပါတယ်ခင်ဗျာ။ပထမတော့ကျွန်တော်ဒီဆွေးနွေးပွဲကဒီအခုလိုဝင်လာတဲ့လူတွေကိုကျွန်တော်ခေါ်ယူဖို့ပါ။ဒါမှမဟုတ်သူတို့ကအခုလက်ရှိစီးရင်သွင်းထားတဲ့နေရာမှာပြောဖို့ဆိုဖို့အခက်အခဲရှိပါတယ်။အဲကြောင့်မို့အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဒီနိုင်ငံရေးလေ့လာသူနှစ်ဦးကိုကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီသတင်းမီဒီယာသမားသတင်းစာဆရာကိုစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးလေ့လာသူအကြီးအကဲသူဖြစ်တဲ့ကိုအောင်သူငင်းဖြစ်ပါတယ်။နှစ်ဦးလုံးလေလိုင်းပေါ်ကိုရောက်နေကြပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးဒီသတင်းစာသမားဖြစ်တဲ့ကိုစီသူအောင်မြင့်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်။ကိုစီသူကြားမယ်ထင်ပါတယ်ခင်ဗျာ။Hello
ကိုစီ
သူ Okay ကိုစီသူခုနကကျွန်တော်ပြောသလိုပါပဲကျွန်တော်အရင်ဆုံးတော့လွှတ်တော်ဘက်ကိုမသိခင်မှာ NLD ကိစ္စလေးကိုပြောချင်ပါတယ်အခုလို NLD ကထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေဝင်လာကြမယ်နောက်တစ်ခုကပညာရှင်တွေအခုဝင်ပါလာကြမယ်ဒီကိုစီလေဖြစ်နေရွေးလာတဲ့ကိစ္စမှာ NLD ရဲ့အခြေအနေနဲ့ပတ်သက်လို့ကောကိုစီသူအမြင့်ဘယ်လိုများသုံးသပ်မိပါလဲခင်ဗျာအထဲမှာပုံပြီးပြဿနာတွေရှုပ်လာနိုင်လားဒါမှမဟုတ်ရှင်လူသစ်လူဟောင်းပြဿနာတွေရောဖြစ်လာနိုင်လားပုံပြီးအားကောင်းမယ်ထင်လားဘယ်လိုယူဆပါလဲ
အဲကျွန်တော်မြင်တာပြောရရင်တော့အခုဒါကတော့အမတ်လောင်းပေါ့နော်အမတ်လောင်းအနေနဲ့သူတို့ခေါ်လို့ဟိုဝင်လာကြတဲ့ကိစ္စပါဆိုတော့ဒီအမတ်လောင်းနေရာဘာအတွက်လဲဆိုတဲ့ဥစ္စာကိုအရင်စဉ်းစားဖို့လိုပါတယ်အဲအမတ်လောင်းဆိုတဲ့ဥစ္စာကပထမတစ်ချက်ကတော့ဟိုလာမဲ့ယူကောက်ပွဲမှာအနိုင်ရပြီးရင်ဒီအမတ်လောင်းနေရာဘာလုပ်ရမလဲဆိုတော့ဥပဒေပြည်ရေးလုပ်ရမယ်အဲဥပဒေပြည်ရေးမတိုင်ခင်မှာပို့ပြီးတော့အရေးကြီးတာကသမရတရားယူကောက်နိုင်ဖို့ပေါ့ဆိုတော့အစိုးရဖွင့်နိုင်ဖို့အတွက်ကိုအဲ့ဒီစာကိုလောက်ရမယ်။နောက်အဲ့လာကတော့ဟိုပြည်တော်စုအစ်စ်ဟိုလွတ်တော်အတွက်အမှန်တော်ရွေးချယ်ပွဲမှာဝင်ရောက်ရှင်းတယ်မဲ့လူတွေအတွက်ပေါ့။ပြည်မှာတော့ပြည်နယ်နဲ့တိုင်းအတွက်ဆိုရင်အဲ့ဒါအယောက်ပေါင်း600ကျော်ရှိတယ်။ဆိုတော့ NLD ကဒီဟာနဲ့ပတ်သက်လို့သူပြည်သူချက်ချာကိုဟိုညီဒီဟာဒီပြချက်စနစ်ရစီစဉ်ထားသလားဆိုတာကျွန်တော်တို့မသိဘူး။ဒါပေမဲ့ကျွန်တော်နားလည်တော့ပြောရရင်တော့ဒီအခြေအနေတွေကိုသက်ဆပြီးတော့မှသူဘယ်လိုလူတွေကိုလိုတယ်ဘယ်လိုလူတွေကိုဘယ်နေရာမှာထားမယ်ဆိုတာကိုဟုတ်လို့ဒီမှာစီစဉ်မှုဖြစ်နေလို့ဖြစ်နေကျွန်တော်တူချင်းအမြင်ရဆိုရင်တော့တွတ်တော်အမှတ်လုပ်ဖို့ဆိုတဲ့ဟာကဟိုဘယ်အတိုင်းပြီမှာပဲမဆိုဘူးပေါ့နော်တကယ်တော့နိုင်ငံရေးသမားဟိုဖြစ်တာကတော့ပိုကောင်းတယ်သူကနိုင်ငံရေးသမားဆိုတာနိုင်ငံရေးကိစ္စကိုသူလုပ်မယ်အစုအတွက်လိုအပ်တဲ့ဥပဒေဆိုင်ရာအထောက်အကူပညာရေးဆိုင်ရာအထောက်အကူဆိုရင်သူ့ကိုထောက်ကူမဲ့လူရှာမယ်သူမဟုတ်အထောက်အကူပြုတဲ့အဖွဲ့တွေသူဖွဲ့မယ်အဲ့ဒီဒီနည်းနဲ့သူကသွားလို့ရတယ်အဲ့တော့အခုလောဆယ် NLD လုံးနေတဲ့အနေအထားကအဲ့ဒီသဘောဟိုသိပြီးတော့သိရောက်တာတော့ကျွန်တော်ကဟိုမတွေ့ရသေးဘူးနောက်ပြီးတော့မှဒီအမတ်လောင်းရွေးချယ်တဲ့ဒီမှာလဲဘယ်ဟာတွေကပြည်နယ်နဲ့တိုင်းဘို့စိတ်ကိုသွားမယ်ဘယ်ဟာတွေကဟိုပြည်နယ်ရှင်းနေမှာထားမယ်ဆိုတဲ့ဟာတွေကလည်းဟိုရှင်းရှင်းလင်းလင်းမရှိရသေးဘူးဆိုတဲ့အခါကျတော့ NLD ရဲ့လောဆယ်လုံးနေတဲ့ဟာကပိုပြီးအားကောင်းလာမယ်အခြေအနေမျိုးလို့တော့ကျွန်တော်တို့မမြင်မိသေးဘူးခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ကြားသလောက်လဲအခုအနေထားကခုတင်သွင်းတဲ့ကိုစီလောင်းတင်သွင်းမှုကမြို့နယ်တွေကနေပြီးတော့ဥမာတချို့မြို့နယ်ဆို2-3ယောက်ရှိပါတယ်အဲ့လိုတင်သွင်းကြတယ်ဒါပေမဲ့ဘ ਹੁ ကပြန်ဆုံးဖြတ်မယ်လို့ကြားပါတယ်ဘ ਹੁ ရဲ့ဒီရွက်ကောက်ပွဲနဲ့ပတ်သက်လို့စဉ်းစားထားတဲ့မဟာဗျူဟာနဲ့ပတ်သက်လို့ရောဥစစ်သူဘယ်လိုများတိခောက်မိပါလဲဘာလို့တကယ်တမ်းပြောရွက်ကောက်ပွဲနဲ့ပတ်သက်လို့အချင်းကလည်းရန်ကြီးကန်နေတယ်
โอเคจนอดีตก็โหจี้ข้าวตาก็တော့คนละโหลบ่เนาะ NLD ก็ตู้เปียวบงซูบงดีมาจนอแก้ขัดเนาะตู้จริงแล้วจนเมจิตาดิชื่อได้อินเทอร์วิวแล้วหลุดตาบ่เนาะหลุดตัวไอ้นี่มาบาริตุ้ยอ่ะตะเลสุดแล้วขาจ้ะတော့ဒါမဲ့ယူကောက်ပွဲမှာဟိုလန်စလိုက်အနိုင်ရဖို့ဆိုတဲ့ဥစ္စာမျိုးပဲသူတို့ပြောတာရှိတယ်။ဟိုအဲ့လိုမျိုးဟိုဘယ်လိုလဲအပြတ်သားအနိုင်ရဖို့ဆိုတဲ့ဟာက1990ယူကောက်ပွဲကိုအပြန်ပြေးပြေးဥစ္စာပေါ်ယူမျိုးကြီးပြောပုံရတယ်။လက်ရှိလုပ်နေတဲ့ယူကောက်ပွဲက1990ယူကောက်ပွဲနဲ့မတူဘူးဗျ။အဲ့တော့အမတ်လောက်အရေးအတွက်ဒီ1100ကျော်လောက်ရှိတဲ့အနေအထားမှာတိုင်းနဲ့ပြည်နယ်အတွက်ရှိတဲ့အမတ်လောက်အရေးအတွက်က600ကျော်900နီးပါးလောက်ရှိတယ်။ပြန်လာတွေကတော့ဒီ900ကျော်ကတော့ဒီပြည်နယ်အဆင့်ပေါ့နော်။ဒီဟိုကဘဟုအဆင့်ပေါ့ပြည်တော်စုအဆင့်ပေါ့အဲ့တော့ဘဟုအဆင့်ပြည်တော်စုအဆင့်မှာအာယုံစိုက်မှသာလျင်ဒါကတကယ်ကိုတိုင်းပြည်လုံးအတွက်ဥပဒေပြုနိုင်တဲ့အမတ်တွေအဲ့ဒီအပုဂ္ဂိုလ်တွေကပြီးတော့မှနောက်သူကသမရတောက်ရွေးချယ်ရမှာအရာအရေးပါတဲ့အင်အားစုတွေအဲ့လိုမျိုးဖြစ်တယ်။ကျန်တဲ့ခုနကကျွန်တော်ပြောတဲ့600ကျော်900လောက်ဆိုတဲ့အင်အားစုတွေကတော့တိုင်းနဲ့ပြည်နယ်မှာသူအမတ်တွေလုပ်ပြီးတော့မှဟိုသိပ်ပြီးတော့မှအရေးမပါတဲ့အနေအထားကိုသွားရမယ်။ဒါတော့ဒီဟာမျိုးတွေကိုသူတို့ကခွဲခြားပြီးတော့မှလုပ်ထားတာမတွေ့ရဘူး။နောက်တစ်ခုကအဲ့ဒီအခုလောလောဆယ်ဆိုရင်တိုင်းသားပါတီတွေကလည်းအင်အားကောင်းကောင်းနဲ့သူကယူကော့ပွဲကိုဝင်ပြိုင်လာကြမယ်။ဒါပေမဲ့တိုင်းသားပါတီတွေရဲ့အဓိကလိုလားချက်ကအဓိကသူတို့ရဲ့ဟိုပြောမှန်းချက်ကတိုင်းပြည်လုံးမှာသူကသမရဖြစ်ဖို့မဟုတ်ဘူး။သူတို့ကဥပဒေပြုရေးမှာစွာမှုဖို့လည်းမဟုတ်ဘူး။သက်ဆိုင်ရာပြည်နယ်တွေမှာသူတို့ကိုသက်ဆိုင်ရာတိုင်းသားပါတီတွေကဟိုအမအများစုရပြီးတော့မှအဲ့ဒီမှာဝန်ကြီးချုပ်တယောက်ရရေးအဲပြီးတော့မှနောက်တစ်ဆက်တည်းအဲသူတို့ဒီဥပဒေပြုရေးမှာသူတို့ကရရေးအတွက်ဆိုပဲဆိုတဲ့ခါကျတော့ဘူးဘူးဒီကြက်ကမတူရဘူးအချိုးစီပွားလည်းမတူရဘူးဒါပေမဲ့ဒီနေ့ချိန်ကြီး NLD ကအဲ့ဒါနဲ့ပတ်သက်ပြီးတော့မှမဟာမိတ် policy တွေကောင်းကောင်းချပြီးလုပ်တာမတွေ့ရသေးဘူးအဲ့ဒါတွေကဘာလို့တစ်ခါပြန်ပြီးတော့ရက်ခတ်လာလဲဆိုတော့ခုနကတော့ကိုသားညုံပြောတဲ့အမတ်လောက်ရွေးချယ်ရေးမှာအဲ့ဒါတွေကိုပြန်ပြီးတော့ရက်ခတ်လာပြီမယ်အဲ့ဒါတွေကိုကြာကြာနဲ့ပေးချာသူပေးချာလမ်းစဉ်တွေချမထားဘူးစီစနစ်တွေချာလုပ်မထားဘူးဆိုရင်အားလုံးရှုပ်ထွေးမှုတွေဖြစ်ပြီးတော့မှဟုတ်အခက်ခဲနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ကိုစီစီကျေးဇူးပါလေးလိုက်မှမှခဏနေပေးပါအောင်ခင်ဗျာ။ကိုအောင်သူငင်းလိုင်းမှမှရှိပါလားခင်ဗျာ။ကိုအောင်သူငင်းကိုမေးချင်ပါတယ
်။မှ
ဟုတ်ကဲ့ကိုအောင်သူရေခုနကကိုစီစီအောင်မြင့်ပြောသွားတဲ့ထဲကတစ်ချက်ကိုပဲကျွန်တော်ပြန်ကောက်ပြီးတော့မေးချင်ပါတယ်။မဟာမိတ်မူဝါဒပေါ့မြို့သားချင်းမှုစီဖွဲ့ချုပ်ရဲ့မြို့သားချင်းမှုစီဖွဲ့ချုပ်ရဲ့မဟာမိတ်မူဝါဒမူဝါနဲ့ပတ်သက်လို့မေးတဲ့နေရာမှာမမေးခင်မှာကျွန်တော်အချက်လိုက်အားဖြင့်ပြောမယ်ဆိုရင်ဒီမတန်ခင်မှာဒီ88မျိုးဆက်ဖွဲ့တွေညှိနှိုင်းနေဒါပေမဲ့88မျိုးဆက်ဖွဲ့တွေဘလို့ညှိနှိုင်းမှုတွေရသွားလဲတော့အတိအကျတော့ကျွန်တော်မသိရပါဘူးခင်ဗျာဒါပေမဲ့အခုဒီခေါင်းဆောင်တော်များကအနေဒီကနေဝင်ပြိုင်မှုရှိပါတယ်နောက်ပညာရှင်တွေကိုဖိတ်ခေါ်တာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲ CRPP လို့တစ်ချိန်ကလုတ်ခဲ့တဲ့ခေါင်းဆောင်ပိုင်းကိုတော့သူတို့နေရာဖယ်ပေးမယ်ဒါပေမဲ့တိုင်းသားပါတီနေရာအလုံးတော့ဖယ်ပေးမယ်မဟုတ်ဘူးလို့တော့ပြောပါတယ်ခင်ဗျာအဲ့တော့မျိုးသားဒီမူစီဖွဲ့ချုပ်ရဲ့အခုရွေးကောက်ပွဲအတွက်မဟာမိတ်မူဝါဒနဲ့ပတ်သက်လို့ရောကောင်းသူဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့အခုချိန်မှာခုနပြောတဲ့ဒီ88ခေါင်းဆောင်အင်အားစုတွေပေါ့နော်ဆိုတော့ဒါနဲ့ NLD နဲ့ဟိုတီချာညှိနှိုင်းတာလည်းကျွန်တော်ကြားရတော့တော့တီချာမရှိသေးဘူးခင်ဗျပြီးခဲ့တဲ့တလောကကျွန်တော်မြန်မာပြည်သွားတဲ့ခါမှာဒီ88အုပ်စုကခေါင်းဆောင်နဲ့လည်းတွေ့ပါတယ်တွေ့တဲ့ခါကျတော့အခုချိန်မှာအခုကိုကိုကြီးပါဝင်ပေါ့နော်ဒီခေါင်းဆောင်တွေဝင်ကြတယ်ဆိုတာကဒီမြို့နယ်ဆင် NLD တွေကကန့်လန့်တာပါဆိုတော့သူတို့ဒီဘိုးကနေပြီးတော့ဘယ်လိုဆုံးဖြတ်မယ်ဘယ်လိုသဘောထားပြမယ်ဆိုတာလည်းဟိုကျွန်တော်သိချာမသိရသေးဘူးပေါ့เนาะဆိုတော့နောက်တစ်ခါပြဿနာရှိတာကတော့ဒီ88ခေါင်းဆောင်တွေကသူတို့လိုချင်တာကတကယ်မို့လွတ်တော်တဲ့ရွေးကောက်ခံရလို့ရောက်သွားတဲ့အခါမှာသူတို့ကဒီပြည်သားကဏ္ဍဥပဒေပြုရေးကိစ္စတွေမှာဟိုလွတ်လွတ်လပ်လပ်ရပ်တည်ခွင့်ဒါမျိုးကိုလိုပါတယ်ပြီးခဲ့တဲ့ကျွန်တော်တို့ NLD ဖြတ်တန်းခဲ့တဲ့ကာလမှာကြည့်မယ်ဆိုရင် NLD အမတ်တွေအားဒီလိုပြည်သားဟိုလွတ်လပ်လပ်ပေါ့เนาะကိုယ်ဆန္ဒနဲ့ကိုရတီခွင့်ရှိရလားဆိုတော့ပြဿနာလဲဒါတွေကဟိုပြောဖို့ကြာမှာသေးတယ်နောက်တစ်ခုကတော့အထူးသဖြင့်တိုင်းသားဒေသတွေမှာ NLD အနေနဲ့ကတော့အခုမြင်ရတဲ့ပုံစံအတိုင်းဆိုရင်သူတို့ကနေရာတော်တော်များများဝင်ပြိုင်မယ်တိုင်းသားပါတီနဲ့ညှိပြီးတော့ဟိုကျွန်တော်တို့စီးကျင်းထိုးမှုခေါ်တာပေါ့နော်ဆိုတော့အဲ့တော့ကိုပြိုင်ရင်သူဖယ်ပေးမယ်ဆိုတော့ဟာမျိုးလဲသေချာတော့ဟိုနားလည်မှုမရကြသေးဘူးလို့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ခုနတစ်ချက်တည်းတစ်ဆက်တည်းပြန်ပြီးကြည့်ပါမယ်ကောင်းခုနပြောတဲ့ခါမှာဒီ88ဘက်ကတချို့စိုးရိမ်နေတာရှိပါတယ်ဥပမာဆို88တချောင်းလုံးက88အုပ်စုတွေတချောင်းလုံးကတီးကြသူလွတ်လပ်ရက်တည်လာတယ်ကိုမူဝါဒနဲ့ကိုယ့်ရဲ့သဘောထားနဲ့ဒီရက်တည်လာတယ်ဒေါသစုကြည်နဲ့ NLD နဲ့တော့မဟာမိတ်ပြုထားတာရှိတာပေါ့ဒါပေမဲ့အခုလို NLD အောက်ကဝင်မယ်လွှတ်တော်တဲသွားမယ်ဆိုရင်ဒေါသစုကြည်ရဲ့ဩဇာရိပ်အောင်ရိပ်ကအရန်ကြီးပါတယ်ဒီပေါ်မှာသူတို့ပေါ်လွှမ်းသွားနိုင်လားဒါမှမဟုတ်ရှင်အပြန်လန်သဘောထားမတူတာတွေနဲ့ပို့ပြီးတော့ကြောက်စားရဖြစ်လာနိုင်လားဘယ်လိုယူဆပါလဲ
ဟုတ်ကဲ့ဟိုပြောရမယ်ဆိုလို့ရှိရင်တော့ NLD ကဟိုတော်တော်များများကိစ္စတွေမှာဘူးထိန်းချုပ်မှုများပါတယ်အထူးသဖြင့်အခုပြောရေးဆိုခွင့်ကိစ္စတွေနောက်တစ်ခါအခုသတင်းစာရင်းနဲ့ပြောတဲ့ကိစ္စတွေမှာအောက်ခြေကိုပိတ်ထားတဲ့
ဒီစာမျိုးတွေလည်းရှိပါတယ်ဆိုတော့တကယ်လို့ရှစ်ဆက်ရှစ်အင်အားစုခေါင်းဆောင်တွေဝင်လာတဲ့အခါမျိုးမှာဒီလိုကိစ္စမျိုးတွေကတော့ကျွန်တော်ထင်တယ်ဟိုပြဿနာဖြစ်လာနိုင်တယ်လို့ထင်ပါတယ်ဟုတ်ကဲ့ခင်ဗျာကိုကူစီသူရောကိုအောင်သူရောလီတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်တော်ရှင်နေလက်ဖက်ကိုကျွန်တော်လက်အရင်ပေးချင်ပါတယ်ကိုလှမောင်ကိုလှမောင်ကြားပါလားခင်ဗျာကြားပါတယ်ဟုတ်က ชื่อชื่อเด็กนี้ใช่ไหมปลาแล้วก็กางเอาไว้ที่หูสิเนี่ยอย่างนี้เสร็จเลยลูกที่การเป็นเนี่ยบ้านะทุกตัวเลยมาซาลาลูกเอาไว้คุกเรียกเป็นลูกว่าลูกว่าจะวุ่นลูกลาบิโดมาซาลาลูกจะเป็นลูกว่าจะวุ่นลูกเชื่อมาเลยเจ้าอะไรแล้วที่ประตูก็ที่แบบชื่อชื่อที่อันนี้ก็ชื่อเด็กนี้ใช่ไหมชื่อที่ตายแล้วชื่อที่ดูว่าเชื่อมขังที่ดูว่าสันน่าหูเนี่ยกูจะพิวเรศอย่างนั้นอะไรอ๋อสั่งยังไงมาเลยไอ้ได้ขันนี่เนี่ยได้ขันส
ပြန်ဖွက်ပေါ့အဲ့လိုအဲ့လိုဖြစ်လာမယ်ဘာဘာလို့ဆိုတော့ဟိုအများလည်းပြီးပါတယ် NLD ကနိုင်မယ်အဲဆိုတော့ပြောဆိုအသက်သက်နိုင်မယ်မနိုင်ဘူးဆိုတော့ဒါကတော့ပြီးရမှာပေါ့လေဒါပေမဲ့အသက်သက်နိုင်တဲ့လေဆိုတော့ကျွန်တော်ကဟိုဒေါ်ဆန်းစုနဲ့ဟိုတူတယ်ကြဒေါ်ဆန်းစုကြီးကလည်းပြတ်တက်နိုင်မှုလို့လေဘာကြောင့်လဲဆိုတော့ဟိုဒီပွဲကဒါနောက်ဆုံးပွဲလည်းဖြစ်သွားနိုင်တယ်ဘာကြောင့်လဲဆိုတော့ဒီအခုရှိနေတဲ့လူတွေနှစ်ဖက်လုံးပေါ့လေစစ်တပ်ကဘုတန်းရှိပါဦးလားဘုတန်းစိတ်ဒါဘူရှင်မောင်းလို့ဒီလူတွေရောဒေါ်ဆန်းစုကြီးဦးတင်ပါဦးမလားဒီလူတွေရောနောက်ကားနေမှာဒါမကျင်းသေးဘူးလေအဲ့တော့ဒီပွဲကဟို NLD နဲ့လည်းဒီမိုစီယာကိုလိုအပ်တယ်လို့စစ်တပ်နဲ့လည်းဟုတ်လားညံ့ညံ့ဆန်းဆန်းနဲ့ဟိုဒီမိုကရေစီကြောင်းလေးကိုဦးစားပေးဖို့လိုအပ်တယ်
โอเค
そうそうだとကျော်ရစဆိုတာနေရာပြောသွားတယ်လို့ပါပဲတိုင်းသားအနေနဲ့ပတ်သက်ပြီးတော့ဟိုမင်းအောင်လိုင်းလည်းဟိုနေ့ကပြောတိုင်းသားပဲမျိုးထိုးထားတာပဲတိုင်းသားလည်းမျိုးထိုးပြီးတော့ဒီသမတ်သားဆိုတာလည်းဖြစ်လာတာလေအဲ့တော့တိုင်းသားပြဿနာနောက်မှဆိုတော့အခုလောဆယ်မှာ NLD ကိုကျွန်တော်ကတော့ NLD မဟုတ်ဘူး NLD ကိုပုံရမှာပဲ NLD ကိုပုံလိုက်ကြပါဦးလို့နော်ဒီပွဲမှာတော့ NLD ပုံလိုက်ပြီးတော့နောက်မှတိုင်းသားအနေနဲ့ဆွေးနွေးတာပိုကောင်းမှဖြစ်တယ်လို့ဘာကြောင့်လဲဆိုတော့ချမ်းဖွဲ့နိုင်တာအောင်လောင်ကတိုင်းသားတွေနေနဲ့ဟုတ်လား
โอเคกุลามองเจซูอ่ะจนเราถ้าตรอชินเตียวกูเพิกขอจินโลบากูจ่อบูตะทองกูจ่อบูตะทองจ้าบาล่ะครับโอเคกูจ่อบูตะทองตู่ๆๆลิซื้อนิโลยาบาบิโอเคโอเค
บา NLD บาดิต้วนตู่ยีชิชิดุญาดิโมคราซียีลุซาเกดุญาเนี่ยชิแม่อาเปียววนยอกล่ะชิวีกอกขึ้นชิอ่ะบ่อมินิโตอะเนดิเนกูซวามินဖြစ်บาบิดิโมคราซีซะเนตู่กูจองยีด้วยนอกเสียตะซงเปียรอมาဖြစ်นั่นเด้ဒီတော့တောင်ကွာကိုစီကူယူကပွေးတူအပြတ်အသက်တော့နိုင်ချင်ရှိပဲအတူတူချင်းမြေသားသက်တော်ကိုအုပ်စီမင်းရဲ့မြေသားသက်တော်မှာဒီမိုကရေစီလိုလားသူဒုတိယသမ္မတသူပေါ်ထွက်လာရင်တိုင်းသားပါတီများ၏အကူအညီများစွာလိုအပ်ပါသည်ဒီဖြစ်ပါ၍တိုင်းသားပါတီများကို NLD အနေဖြင့်မဖြစ်မနေသိယုံပြင်ပါသည
်ဟုတ်ကဲ့
ကံဖုံးကြီးပါတီကိုဒီရင်ဒီခုလာပိုင်းတွင်၌အပြောင်းအလဲများစွာရှိသူကိုပြောရပါသည်ဒီလိုကြီးလူလာသူတော်တော်အမေများကအင်အားပိုကောင်းလာပြီးခိုးနေအတူလူလာသူအုပ်ချုပ်သူဗုဒ္ဓဆရာများကအင်အားရောပါတော့ကြောင့်ကိုပြရပါသည်တို့ဖြစ်ပါ၍ဒီမိုကရေစီလူလာသူအရှင်ချင်းရင်းနှီးဆက်သူတော်မြင်ဖြစ်ပါ၍ဒီကပွေးပြီးတော့ပါက NLD နဲ့ချက်ခံပုံပြီးပြီးစစ်တပ်ရင်ဆိုင်ချင်းပြင်းပြင်းထန်ထန်မဖြစ်နိုင်ပါအလုံးစုံပြောလို့ရင်ကျွန်တော်တို့နိုင်ငံဒီဒီမိုကရေစီလက်ကျန်ဖက်တို့အထက်အလျောက်ဥတည်ရွေးချယ်နေကြောင်းကျွန်တော်တုံ့ပြန်မိပါတယ်
ဟုတ်ကဲ့ကုကျော်ဘူးတော်ကျေးဇူးပါပဲခင်ဗျာတန်တဲ့တော်ရရှင်တွေလည်းဒီ line ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အဓိကဆွေးနွေးသူတွေကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကောင်သူငင်းကြားပါလားခင်ဗျာကောင်သူငင်းကိုဖိတ်ခေါ်ပါတယ
်ဟုတ်ကဲ့
ကောင်သူငင်းကျွန်တော်အခုဒီပါလီမန်ဒီလွှတ်တော်နိုင်ငံရေးဘက်ကိုလှည့်ချင်ပါတယ်အခုလိုမျိုး NLD ကစိုင်းပြင်းလာပြီးအပြတ်တတ်နိုင်မှုလည်းသူတို့စူးစမ်းနေတယ်နိုင်ရမယ်လို့လည်းဒေါ်ဆန်းစုကြည်ကလည်းပြောလာတယ်နောက်တစ်ဖက်ကပညာရှင်တွေအားဖြည့်လာတယ်တက်ကြွလှုပ်ရှားသူတွေအားဖြည့်လာတယ်ဒီအချိန်တွေကလွှတ်တော်နိုင်ငံရေးမှာရောဘာလို့တွားကြီးရဲ့ရိုက်နိုင်လဲခင်ဗျာလွှတ်တော်နိုင်ငံရေးကလည်းအခုကျွန်တော်ဒီရလောက်တော်တော်ရှုပ်ပါတယ်ကြန့်ခိုင်ရေးနဲ့စစ်တပ်နဲ့ NLD နဲ့အပြိုင်မှုတွေကအပြန်အလှန်တွေဖြစ်နေတော့အဲ့ပုံကဘာတွေများသွားတက်ရောက်နိုင်ပါလဲခင်ဗ
ျဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့အခုလက်ရှိစစ်တပ်တစ်ချောင်းလုံးမှာတော့ဒါကြန့်ခိုင်ဖွံ့ဖြိုးရေးပါတီကအများစုနိုင်လာပါတယ်ဆိုတော့ဒါမဲ့ပြီးခဲ့တဲ့အခုဒါမဲ့အခု2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတော့ NLD ကလွှတ်တော်အမတ်တွေလည်းတော်တော်များများနေရာရလာနိုင်တဲ့အနေအထားရှိပါတယ်ဆိုတော့ဒါမဲ့ဟိုပြောမယ်ဆိုရင်တော့အခုကျွန်တော်တို့လွတ်တော်နဲ့ဒီအစိုးရဖွဲ့အချင်းချင်းကြည့်ရမယ်ဆိုရင်သမ္မတနဲ့ဒီအခုအုပ်ချုပ်ရေးဖွဲ့ကလုပ်ပိုင်ခွင့်ပူပါတယ်လွတ်တော်ဘက်ကတော့တော်တော်ဟိုဘာခေါမလဲထိန်းចောင်းနိုင်တဲ့အနေထားသို့မဟုတ်ရင်လည်းဟိုတစုံတရာပေါ့နော်ဥပဒေပြုပြီးတော့ဟိုကြီးကြပ်နိုင်တဲ့အနေထားတော့ပဲရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ NLD ဘက်ကလွတ်တော်ထဲမှာလူအများစု ဝင်လာနိုင်ပြီဖြစ်အောင်ပေါ့နော်သမ္မတဖြစ်ဖို့အခွင့်အလမ်းကတော့ရေးကြည့်ရလို့ထင်ပါတယ်ဆိုတော့အခုအနေထားမှာတော့ပုံမှန်59စကိုမပြင်တဲ့ခါကျတော့ဒေါက်ဆန်းစုကြည်ကဟိုသမ္မတမဖြစ်နိုင်ရဲ့အနေထားမျိုးလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ NLD ကဘယ်သူ့ကိုသမ္မတတင်မလဲစသဖြင့်ဒါတွေကိုလည်းဟိုစေချာပြင်ဆင်ထားတင်တယ်ပြည်သူလူထုဘက်ကလည်းဟိုမျှော်လင့်ထားနိုင်အောင်ပေါ့နော်ဒါမျိုးချပြထားတင်တဲ့ကာလလို့ထင်ပါတယ်ခင်ဗျာ
NLD ကဟိုတလောကရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ဒွန်ဆန်းစုကြည်သတင်းစာရှင်းလင်းပွဲမှာတော့ဒွန်ဆန်းစုကြည်ကသမရအထီသူတို့နဲ့ပြင်ဆင်မှုရှိတယ်ပါတီတည်းရပဲဖြစ်ရမယ်လို့ပြောပါတယ်ခင်ဗျာလက်တွေ့ကြရလားဖြစ်နိုင်ရလားကောင်သူကြီးဘယ်လိုယူဆပါလဲ
ဆိုတော့လက်တွေ့အနေထားမှာတော့အခုချိန်ထိပေါ့နော် NLD ပါတီကပြောမယ်ဆိုရင်ဟိုဥက္ကဋ္ဌရှိတယ်ဒုဥက္ကဋ္ဌလည်းမရှိသေးဘူးအထွေထွေတွင်းမှုချုပ်လည်းမရှိဘူးနောက်တစ်ခါအတွင်းမှု၃ရောက်ထားရတယ်ပေါ့ဆိုတော့ဒီလိုမျိုးဟိုဖွဲ့စည်းပုံမှာဟိုကစလို့ကျွန်တော်တို့ institution ဆန်ဆန်ဟိုမဖြစ်သေးဘူးလို့ကျွန်တော်မြင်ပါတယ်ဆိုတော့အဲ့ဒီနေထားမှာတော့အခုချိန်မှာပြောမယ်ဆိုရင်တော့ဒေါန်ဆန်းစုကြည်ရဲ့ဆုံးဖြတ်ချက်ကပဲပိုကြီးကြီးပါတယ်ဆိုတော့အဲ့ဒီနေထားမှာဟိုဖွဲ့ NLD ကိုနှိုက်ကလည်းပေါ့နော်ပို့ပြီးတော့ institution ဆန်ဆန်အဖွဲ့ကြီးဆန်ဆန်လုံးသိနေလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့88ကဥမာကိုကိုကြီးတို့ဘာလို့ပါလာမယ်တခြားဒီပညာရှင်တွေပါလာမယ်ပြောနိုင်ဆိုနိုင်ပြောရဲဆိုရဲတဲ့လူတွေပါလွတ်တော်ထဲမှာရောက်လာမယ်ဆိုရင်ရော NLD ဘက်ကပိုအားကောင်းလာမလားဒါမှမဟုတ် NLD ကသဘောထားကြီးကွဲထုတ်မှုတွေပိုဖြစ်လာမလား
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့နိုင်ငံရေးပါတီတော်တော်များများပေါ့နော်ကမ္ဘာမှာကြည့်မယ်ဆိုရင်လည်းရွေးကောက်ပွဲတွေမှာကျွန်တော်တို့ပါတီဝင်တွေထက်ဆိုရင်ပေါ့နော်လုံနိုင်ကြိုင်နိုင်တဲ့လူတွေပို့ပြီးတော့ဟိုဖိတ်ခေါ်လေးရှိပါတယ်အထူးသဖြင့်ဟိုမဲရနိုင်မယ်လို့ယူဆရင်ဖိလစ်ပိုင်မှာဆိုလို့ရှိရင်ရုပ်ရှင်မင်းသားတွေအစိုးရတွေဒီလိုနာမည်ကြီးတဲ့သူတွေလည်းခေါ်ပါတယ်အခုလို88အင်အားစုတွေပါလာတာတော့ကျွန်တော်များဝန်းစားပါတယ်ဆိုတော့ဒါပေမဲ့ဟိုဒီနေသားမှာ NLD ဘက်ကနေပြီးတော့ပို့ပြီးတော့ဟိုစနစ်တကျနဲ့ရှိဘယ်လိုလုပ်မလဲဆိုတာမျိုးတော့ဟိုကျွန်တော်တို့မဟာမိတ်ပေါ်လစီဆန်ဆန်ပေါ့နော်ဟိုသေချာချပြီးတော့လောက်သွားဖို့လိုမလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစီသူလည်းမေးချင်ပါတယ်ခင်ဗျာကိုစီသူလည်းကြားမိပါပါအခုဒီကြားထဲမှာကြံ့ခိုင်ရေးပါတီကတစ်ဖက်အစိုးရနဲ့တစ်ဖက်ကစစ်တပ်ကတစ်ဖက်လိုအားပြိုင်မှုတွေရေးတာတားတာလေးကျွန်တော်တို့လည်းတွေ့ရပါတယ်ဒီအနေအထားမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအခုလိုပြင်လာတဲ့အခင်းချင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘလို့ယက်တီနိုင်မလဲလွတ်တော်နိုင်ငံရေးမှာဘာတွေဖြစ်လာနိုင်လဲဘလို့ယူဆပါလဲကိုစီသူ
အဲသူကလွတ်တော်နိုင်ငံရေးဆိုတော့ဒုတိယပေါ့အဲရုပ်ောက်ပွဲကိုအခြေခံပြီးပြောမယ်ဆိုရင်အဓိကအားလုံးဦးတည်ကြတာကတော့ပြည်တော်စုအစ်စ်မှာအမတ်အများစုရပြီးတော့မှသမ္မတတယောက်ကိုသူတို့ရွေးချယ်နိုင်ရေးပဲဒါမှသာအစိုးရဖွင့်နိုင်မှာပေါ့နော်ဒါပေမဲ့အခုချိန်ထိကျွန်တော်ကြည့်ရတာကတော့အရင်အာဏာရထားပြီးတော့အခုတတိအာဏာကိုဆုတ်ကင်ထားတဲ့အဲဒီခံပြုပါတီကိုပြောလို့ရတယ်စစ်တပ်နဲ့ကုနာလိုချစ်မှုချုပ်အဟောင်းတွေပြောလို့ရတယ်သူတို့တွေကသူတို့ချင်းချင်းအရန်ကွဲပြဲနေကြတာမှန်တယ်ဒါပေမဲ့ဟိုလောလောဆယ်ရထားတဲ့တို့ရဲ့အာဏာကိုလက်လွတ်ပေးမယ်ဆိုတဲ့အကြိမ်ရောင်မျိုးတွေကျွန်တော်နည်းနည်းမှမတွေ့ရသေးဘူး။ဟိုပြောချင်တဲ့သဘောကအားလုံးဟိုဒီလိုမျိုးပေါ့နော်။တကယ်လို့သာမတော်တဆ NLD ပါတီကသာပြည်တော်စုအဆင့်ဖြစ်တော်မှာပေါ့နော်။68ရာခိုင်နှုန်းကျော်နိုင်သွားပြီးတော့မှသမ္မတတယောက်ရွေးသူတို့ကနေပြီးတော့မှအစိုးရဖွဲ့အဲ့လိုနေသားမျိုးမှာသူတို့ဘယ်လိုရင်ဆိုင်မလဲဘယ်လိုနည်းနဲ့လွှဲပြောင်းပေးမလဲ။ဘာညာလောက်တာလုံးဝမမြင်ရဘဲနဲ့သူတို့ကိုယ်တိုင်ဆက်ပြီးတော့မှအုပ်ချုပ်ဖို့ကြိုးပမ်းနေတာပဲမြင်ရတယ်။အဲ့ဒီဥစ္စာကို NLD ကရင်ဆိုင်ရမှာဒါကပရမပဲ။အကယ်၍သာအဲ့ဒီဥစ္စာကတစ်ခက်ပဲကြားတယ်ဗျာကျွန်တော်တို့ဒီမှာဟိုပြောတာပြောနေတာတန်ဟိုဘာလဲပါလီမန်အစိုးရအုပ်ချုပ်တဲ့တိုင်းပြည်နဲ့မတူဘူးလို့သာပြောနေတယ်အခုကျွန်တော်ဟိုနမူနာပြောပြရမယ်ဆိုရင်ပြည်တော်စုအစ်စ်ကိုအမတ်ကြီးရွေးလိုက်လို့ NLD က68ရာခိုင်နှုန်းလောက်မရဘူးဆိုရင်သူကဒီလွတ်တော်ထဲမှာအများစုကမရဘူးသမရကိုသူမရွေးကောက်နိုင်ဘူးအဲပြီးတော့မှအစိုးရလည်းမဖွင့်နိုင်ဘူးအလားတူတကယ်နဲ့ထဲမှာဘာဖြစ်မလဲဆိုတဲ့အခါကျတော့လွတ်တော်နိုင်ငံရေးမှာလည်းသူကအများစုဖြစ်မှာမဟုတ်ဘူးအများစုဖြစ်မှာမဟုတ်ဘူးဆိုတဲ့ခါကျတော့အဲ့ဒီချိန်ကျတော့မှတကယ်လို့မတော်တဆပေါ့အဲကိုရတော်ကလို့ဟိုစစ်တပ်ကဖြစ်စီဒီကံကျိုးဘက်ကဖြစ်စီတက်လာတဲ့သမရနဲ့အစိုးရအဖွဲ့ကိုထိန်းချုပ်မှုဆိုတာလည်းအလွန်ခက်ခဲမယ်အခုလောလောဆယ်ဖြစ်နေတဲ့အခြေအနေနဲ့မတူဘူးလောလောဆယ်ဖြစ်နေတဲ့အခြေအနေကသမရဦးသိန်းစင်ကဒီကံကျိုးပါတီကပဲဖြစ်တယ်ဒီဘက်မှာလည်းတကယ်ကိုအများစုယူရတာကဒါဦးရှိမန်းဆိုတဲ့ဟာကလည်းဒါဒီကံကျိုးပါတီကပဲဆိုတော့ NLD ကမလွဲမသွေသူအမတ်တွေအများကြီးအနိုင်ရပြီးတော့မှသမရတယောက်ရအောင်လည်းရွေးရမယ်အဲ့လိုရအောင်ရွေးတဲ့နဲ့တကယ်နဲ့ထဲမှာသူကဟိုဟာဟိုဟာဆက်ပြီးတော့ရလိမ့်မယ်သို့တော်လည်းမှလည်းအများစုဆိုတဲ့ဟာကိုရလိမ့်မယ်ဒါမှသာဒါသူ့အတွက်အကျိုးရှိလိမ့်မယ်ဘာလို့ဆိုရင်နှစ်ခုတစ်လုံးသူဆုံးရှုံးနေမယ
်ဟုတ်ကဲ့ဆိုလိုတာကတစ်ဖက်ကအာဏာရအင်အားစုဘက်ကတစ်ချိန်လုံးကဒီစစ်အတိုင်းဝန်သူတို့ဒီအင်အားစုတွေဘက်ကဒီသူတို့ဘက်ကအဲ့ကြောင်းတွေအကွဲပြဲတွေဒီပေါ်မှာ NLD ဘက်ကစိတ်ကူးရင်လို့မရနိုင်ဘူးလား
အာစိတ်ကူးရင်လို့ကောင်းကောင်းရတယ်ဒါပေမဲ့အဲ့ဒီစိတ်ကူးရင်မှုကို သူတို့တွေကကောင်းကောင်းကောင်းကြီးပုံနိုင်မှုလိုတယ်တစ်ဖက်မှာအကွဲပြေးအရန်ကြီးတယ်ဒီအချိန်ကတကယ်ပြောမယ်ဆိုရင် NLD ပါတီကလုံးတက်ကင်တတ်မယ်ဤစနစ်တွေကောင်းကောင်းချတတ်မယ်ဆိုရင်သူတို့ကတကယ်ကိုအချိန်ကောင်းမယ်ဒါပေမဲ့အဲ့ဒါလွယ်လွယ်ကူကူရမှာတော့မဟုတ်ဘူးအားလုံးကအစ်င့်တိုင်းအစ်င့်တိုင်းမှာသူတို့ပြည်ပြည်ကြကြအကုန်လုံးလုပ်သွားဖို့လိုတယ်ဥပမာပြောရမယ်ဆိုရင်ခုနကတော့ကျွန်တော်တို့ပြောရတဲ့မှာပါတယ်တိုင်းလာနေတဲ့မဟာမိတ်ဖွဲ့တဲ့ကိစ္စမှာဟိုနိုင်မယ်ဆိုတဲ့ဟာကဟိုလုံးဝလွတ်လပ်ပြီးတရားမျှတလို့ယူကောက်ပဲဖြစ်မယ်ဆိုရင်တော့တဘာမဟိုပေတယ်လည်းမေးစရာမလိုဘူးခရားလည်းမေးစရာမလိုဘူး energy ကတော့ဟိုကိုအပြတ်ပြတ်နိုင်ရမယ်ဆိုတာဒါဘယ်လိုမှဆိုသိကြတယ်နိုင်ငံတကာကလည်းသိကြတယ်ဒါပေမဲ့တိုက်ပြအဲ့ဒီခြေနေကိုမရောက်သေးဘူးပြဿနာတွေအများကြီးရှိနေသေးတယ်အကြီးပြဿနာတွေကိုရင်ဆိုင်ပြီးကြော်လွားမှုအစ်င့်တိုင်းအစ်င့်တိုင်းမှာသူတို့ပြည်ပြည်ချင်းချင်းလုပ်သွားနိုင်မှာတော့ခါကြမှာဒါမှမဟုတ်တချို့တော့ energy အမဟို energy တာဝန်ရှိသူတွေကျွန်တော်တွေ့ဘူးတယ်သူတို့တွေက1990ကိုကြုံမှုတယ်အနောက်ဆက်နေကိုကြုံမှုတယ်တို့မူတဲ့ခါကျတော့သူတို့စိတ်ထဲမှာခင်နေတာသူတို့ပြန်လိုက်သူတို့နိုင်သွားမယ်ပဲခင်နေရတယ်ဒါပေမဲ့လက်တွေ့မှာနိုင်ငံကြီးကအဲ့လောက်မလွယ်လို့ပဲကြီးလေးချီကြီးကြာမြင့်နေတာလား
ဟုတ်ကဲ့ခင်ဗျာကိုစီသူကောင်းသူညိလီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာတော့ရှင်ချို့ကျွန်တော်ပြန်ဖိတ်ခေါ်ကြပါလေကိုဒတ်တနာကိုမောင်ဒတ်တနာကြားပါလားခင်ဗျာဆင်းလို့ရပါလေခင်ဗျာတို့ဟုတ်ကဲ့ဆင်းလို့ရပါလေ
ဟုတ်ကဲ့ဦးရကိုစုကိုစီသူဆင်းလို့ရတယ်ဆင်းနေကြတယ်ကောင်းပါတယ်ဒါဆိုရက်တမာတရားလည်းဟိုထောင်ရတယ် NLD ကအဲဒီဆက်တဲ့ရောက်ဖို့တော့ဒါစော်စော်ကြီးကိုကျိုးစားပါတော့ဒါပေမဲ့လူကောင်လည်းဆိုလို့ချင်းဤသူအလုံးအောင်ချိန်ယူလဲဆိုတော့ NLD ကိုချိန်ကြတယ်သို့တော့အခုရှင်းနေတဲ့ပုံစံကအခုဝက်ဆင်းရဲ့ကိစ္စဆလာပြီဒါဝက်ဆင်းရဲ့ကိစ္စမှာလည်းဒါရည်ရည်ရှိရှိဆိုတာဒါကိုထိန်းထားပြီးပါပြီနောက်တစ်ချက်ကဘာဆိုလို့ဆိုရင်အခုရှမ်းပြည်တောင်ပိုင်းနောက်ဆောင်ဆိုလို့ရှိရင် NLD အပတ်ဒီရုံးကိုဖြတ်စည်းခံနေရတယ်အလန်လေးကိုဖြတ်စည်းရဆိုင်ဖို့ကိုဆွဲထားပါလို့ဒါတုံးနေတာလားငင်းငိုင်းခွက်တယ်လို့လားတော်လေအဲ့တော့ NLD ပါတီတော့အန်ရီရလည်းအများကြီးရှိကြတယ်။ဟုတ်ကဲ့တော်ဆောင်စစ်ကြတဲ့အန်ရီရတော့အိုကြီးဆိုးကျင်ရတဲ့အခြေအနေကိုရောက်နေတယ်။အရောက်နေတဲ့ခါကျတော့ဆို NLD ပါတီကကဆွတ်တက်တွေကိုရောက်သွားတယ်။အခုက60တေရာခိုင်နှုန်းနဲ့62ရာခိုင်နှုန်းလောက်နိုင်ပြီးတော့ဆွတ်တက်တွေကိုရောက်သွားပြီးတိုက်အောင်တော့ကအထက်ကတော်တက်ကိုတည်းတွေကခံနေပါဘူး။တော်တက်တွေကရှိတယ်။အခက်ခဲတွေအများကြီးရှိတယ်။သို့တော့နိုင်တဲ့ NLD ပါတီကတော့ဒါစိုက်တဲ့ချိန်ဟိုရုပ်ောက်ပဲလုပ်တာနိုင်နိုင်တယ်။သူတို့နိုင်နိုင်တဲ့နေရာမှာအဒီဝင်လာဒီချောက်ခုတ်ကလည်းသူတင်လို့ဒါဒီအကွက်ချပြီးတော့အော်ဆစ်စစ်နေတာအဲ NLD ကဒီအတွက်ဆိုးရည်ရတယ်လေအားကြီးတယ်ဗျာနောက်ချောက်တက်ချောက
်ဟုတ်ကဲ့တူလေးဆွနေပြပါအချုပ်ပြီးတော
့ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တူဖိတ်ခေါ်ကြမှာလေကိုနေဦးလင်းကြားပါလားခင်ဗျာပြောလို့ရပါပြီဆွနေလို့ရပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဗျာဟိုကျွန်တော်ပြောချင်တာတော့ခုပညာရှင်တွေဖိတ်ခေါ်တယ်ဆိုတဲ့အတွက်ဝန်တာတယ်အကြောင်းလေးပြောချင်တာပါဟိုကျွန်တော်နိုင်ငံသားရဲ့အတွေ့အကြုံပေါ့နော်ဥပမာလေးတစ်ခုဒါကတော့ပုံစင်တူယိုမပေါ့မဟာဗျူဟာသဘောတရားပေါ့နော်82ခုနှစ်မှာဂျပန်အမေရိကန်ရဲ့
ကျွန်တော်တို့နေတူတူတူလေးပြောပြပါနော်ကုတေဦးလေး
အမေရိကန်ရှိကိုခိုးပြီးတဲ့အခါစီးပွားရေးဖွံ့ဖြိုးတယ်ဗျာစင်ကာပူမှာအခြေစိုက်ဖို့လုပ်တယ်ဗျာစင်ကာပူကိုပြောတယ်ဗျာမင်းတို့အတတ်ပညာတွေရှိလားလို့မေးတယ်ဗျာအကြံဉာဏ်အဖြစ်ရှိတယ်ပေါ့ဟာသူ့မှာတော့လူမရှိတော့သူကဘာလုပ်လဲဆိုတော့ကျွန်တော်တို့ဗမာပြည်အပါဝင် EB ပေးလိုက်တယ် EB ပေးပြီး BR ပေးပြီးတော့ပညာရှင်တွေကိုနိုင်ငံတွေတွင်းလိုက်တယ်တွင်းပြီးတော့သူတို့ဒီနေ့90ပျော်ပျော်ရွှင်ရွှင်ကြီးလုံးမဲ့ဗျူဟာပေါ့ဗျာဆိုလိုတဲ့သဘောကအတတ်ပညာရှင်မပါရင်အတိုင်းပြည်တိထောက်လို့မရနိုင်ပါဘူးနိုင်ငံရေးမှာစေတနာပါတဲ့လူရဲ့အတတ်ပညာရှင်တွေရဲ့အသိပညာရှင်တွေရဲ့ပူပေါင်းပြီးဆောင်ရွက်မှဒါလင်ဒီတိုင်းပြည်ဟာအမြန်ဆုံးဖွံ့ဖြိုးပါမယ်လို့ကျွန်တော်ကတော့ပြောချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကိုနေဦးနဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်တန်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ချင်းလည်းသိမရတော့ပါဘူးကွန်တူညင်းဦးရင်ဖိတ်ခေါ်ချင်ပါတယ်ကွန်တူညင်းကြားပါလားခင်ဗျာဟုတ်ကဲ့ကွန်တူခုနကကွန်တူပြောသွားတဲ့အထဲမှာလည်းပါပါတယ်ဒီဒေါ့စ်ဒီ NLD ပါတီရဲ့တိဆောက်မှုကိစ္စပါဒေါ့စုကအတိအကျတန်လဲလို့ဖြစ်နေတယ်အခုတော့ရွေးကောက်ပွဲမှာဒီထက်ထမြဲရှိတယ်ပြောရဲဆူရဲရှိတဲ့တက်ကြွလှုပ်ရှားသူတွေသူတို့ဖိတ်ခေါ်ထားတယ်နောက်ပညာရှင်တွေဖိတ်ခေါ်ထားတယ်အဲ့တော့ဒီနေသားမှာတော့သူတို့စုစည်းတာတော့ပါလာတယ်ဒါပေမဲ့ပါတီတိဆောက်ရေးတကယ်ပါတီတိဆောက်ရေးနဲ့ပတ်သက်လို့ရောကွန်တူနေဘယ်လိုယူဆပါလဲ
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ပါတီတိဆောက်ရေးမှာအားနည်းချက်တွေတော့အများကြီးရှိပါသေးတယ်ဆိုတော့ဒါတွေလည်းကျွန်တော်အဓိကတော့မဝေဖန်ချင်ပါဘူးဆိုတော့အထူးသဖြင့်တော့အခုလိုရွေးကောက်ပွဲနီးတဲ့ကာလပေါ့နော်ဒီလိုမျိုးတကားဖွင့်ပေးလိုက်တာလဲဟိုကျွန်တော်အနေနဲ့တော့ထောက်ခံပါတယ်ဆိုတော့အထူးသဖြင့်တော့ NLD အနေနဲ့အခု NLD ကဝင်ပြိုင်မဲ့လွှတ်တော်အမတ်တွေကပိုက်ဆိုင်မှုစီရင်ပြင်ညာရမယ်ပေါ့နော်ဆိုတော့ဒီလိုမျိုးစီကံသတ်မှတ်လိုက်တဲ့အပေါ်မှာလည်းဟိုပို့ပြီးတော့ကျွန်တော်အနေနဲ့ကြိုးစားပါတယ်ဆိုတော့ဒါပေမဲ့ဟို NLD ပါတီအနေနဲ့တော့အခုလက်ရှိရွေးကောက်ပွဲမှာခုနကဒီကျွန်တော်တို့ဟိုဆွေးနွေးသွားတဲ့သူတယောက်လိုပဲပေါ့နော်ဒီထက်အများကြီးပို့ပြီးပြင်ဆင်မှုရှိစေချင်ပါတယ်ဆိုတော့နောက်တစ်ခုကဒီကျွန်တော်တို့အပေါ်မှာရှိတဲ့ဒီအမျိုးသားလွှတ်တော်ပိုင်းနဲ့မဟုတ်ပဲနဲ့ဒီပြည်နယ်နဲ့တိုင်းလွှတ်တော်ဝန်ကြီးချုပ်ဆိုစသဖြင့်ဒါဒီပုံမှာလဲဟိုသေချာရာလာပြီးတော့ဟိုဆောင်ရွက်ကြမျိုးလဲကျွန်တော်နေလဲတော့ ဟိုလုတ်ဖို့အကြံပေးပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ကိုစီသူအောင်မြို့ကိုလည်းမေးချင်ပါတယ်တချင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကအဓိကလို့ဖြစ်နေရယ်ဒေါန်ဆန်းစုကြည်ပြီးလို့ရှိရင်ဘယ်ကောင်းဆောင်ကဘယ်သူကကောင်းဆောင်မလဲဘယ်သူကဥဆောင်နိုင်မလဲဆိုတဲ့မေးခွန်းတော်တော်များများလေးလာသူတွေမေးကြတာရှိပါတယ်အခုတော့88ဘက်ကတချို့ဒီခေါင်းဆောင်ပိုင်းတွေဝင်ရောက်လာပါပြီ NLD ထဲမှာဟိုပါတီတဲတော့မဟုတ်ဘူးခုနပြောလို့ရွေးကောက်ပွဲဝင်ဖို့အတွက်စပြီးတာဆူပြီးတော့ပါတီတဲကိုခြေလှမ်းတွေဝင်လာပါပြီအဲ့တော့ဒီအခြေအနေကကောင်းတဲ့အခြေအနေလို့ပြောနိုင်လားတစိုးတရားအနေဒီပေါ်မှာရိုက်ခတ်မှုတွေလူသစ်လူဟောင်းဆိုတဲ့ပြဿနာနဲ့ရိုက်ခတ်မှုတွေရှိလာနိုင်လားကိုစီသူအောင်မြင့်ဘယ်လိုယူဆပါလဲ
အမှန်တော့အဲ့ဒါကတော့အစိုးရကြီးကဟိုဖြေရှင်းရမယ့်ပြဿနာပါအနေဒီကဟိုတကယ်ဆိုရင်တော့ဟိုတခြားသောဟိုဗာလဲကျွဲဝချမ်းသာတဲ့လူတွေဖြစ်စီပညာရှင်တွေဖြစ်စီအပြင်မှာကုနာတော့လို88လိုမျိုးဟိုအခြားသောအဖွဲ့ကြီးကလူတွေဖြစ်စီဒီချိန်လုံး CEO ရမှာပါ CEO ပြီးရင်သူပါတီတွေကိုဝင်ရောက်ပြီးတော့မှလုတ်ကြိုင်မှုအတွက်ကိုသူကအချိန်လုံးထိတ်ခေါ်ရမှာပါအဲ့ဒီအနေမှာတစ်ချက်ပါတီတိဆောက်ရေးတိုင်းပေါ်ရမှာပါအလားတူပဲဒီ88အဖွဲ့တွေပါတယ်ဆိုတာလဲကိုတွေကသာဒီပါတီနိုင်ငံရေးကိုစိတ်ဝင်စားတယ်ဆိုရင်သူတို့မှာရွေးချယ်စရာနှစ်ခုပဲရှိပါတယ်ကိုပိုင်ပါတီထောင်မလားဒုမုံ NLD ပါတီကနေပြီးတော့ပဲနိုင်ငံရေးခီးလန်းကိုဆက်ကြမလားတကယ်လို့ NLD ပါတီတွေကနိုင်ငံရေးခီးလန်းကိုဆက်မယ်ဆိုရင်ဒါကျွန်တော်တူးချင်းအမြင်အရဆိုအစိုးရကသူတို့ပါဝင်ပြီးတော့မှအောက်ခြေတိစားအဖြစ်ဖြစ်ပေးစားအဖြစ်ဝင်ပါပြီးတော့မှတစားတဲ့ကြောင်လုတ်ပြီးတော့မှလုတ်ပြန်ဆိုရင်ဒီပါတီတိဆောက်ရေးမှလည်းဟိုဝင်ပြီးတော့မှသူတို့အများကြီးအကျိုးပြုနိုင်တယ်အခုကတော့ဗာပြောပြောဒီကောက်ွယ်ကာလမှဝင်လာတဲ့ခါကျတော့ဘုရားကပူသားညူပြောတဲ့ပြဿနာတွေဆိုတာကတော့မလွဲမသွေဝင်လာမှာပဲဒါပေမဲ့ဗာပြောပြောဒါကဒီချိန်ကိုရောက်လာပြီဒီကျွန်တော်တို့ဓာရီကိုဟိုအရှိဟိုရှိမှဖြစ်ခဲ့တဲ့ဟာတွေကြံကူဆန်လို့မကောင်းလို့အဲ့တော့အခုလို့ပြောဖို့လူတာကတော့တခုပြပါပဲအဲ့ဒီဝင်ရောက်လာတဲ့လူတွေက NLD ပါတီကကိုယ့်ပါတီဖြစ်သွားပြီကိုယ့်ရဲ့မိခင်ပါတီဖြစ်သွားပြီဆိုတဲ့ခါကျတော့ပါတီစီမင်းစည်းကမ်းတွေကိုလိုက်လာပါတီစီမင်းစည်းကမ်းတွေမကောင်းမှုဆိုရင်ကောင်းအောင်လုပ်ပါအဲဒီပါတီထဲမှာခုနကပြောလို့ပေါ့ဒေါက်ဆန်းစုကြည်တစ်ဆန်းနဲ့တခြားဟာတွေမဖြစ်ဘူးဆိုရင်တခြားသောအတိုင်းတွေမျိုးစုံဖြစ်အောင်ဒီပါတီကြီးကိုတော့ဝင်လှုပ်ရှားတဲ့ပါတီဖြစ်အောင်လုပ်ရမှာသူတို့ရဲ့တာဝန်ပဲလို့ကျွန်တော်ဒီဘက်နားလည်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်အချိန်လေးဆစ်တော့လို့ပါအဓိကဆွေးနွေးပေးကြတဲ့ကိုစီသူအောင်မြင့်ကောင်သူငင်းနဲ့ကျန်တဲ့သတော်ရှင်တွေအားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ကျွန်တော်နောက်ပိုင်းဒါရိုက်လီလိုက်အစီအစဉ်မှာလည်းဒါနဲ့ဆက်ဆက်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားမှာဖြစ်ပါတယ်အခုတော့ဒါရိုက်လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပေးပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်ဒါရိုက်လီလိုက်အစီအစဉ်ကိုကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်VOA ရဲ့စနေနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့ကြံရှိသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင
်အချမ်းဖတ်မှုနေရင်တိုက်ဖက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့ကင်ညာနိုင်ငံတို့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဥဘာမာကပြောပါတယ်ကင်ညာသမ္မတဥဟူရူကင်ညာကြားနဲ့တွေ့ဆုံဆွေးနွေးပြီးသမ္မတဥဘာမာကအခုလိုပြောဆိုလိုက်တာပါအထူးသဖြင့်အယ်ရှာဘက်စစ်သည်ကြော်တွေကိုနေနေရေးမှာပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်တင်သွားမှာဖြစ်ပါတယ်ဒါပြင်ဒီအမေရိကန်နဲ့ကင်ညာဆက်ဆံရေးတိုးမြင့်သွားဖို့ကင်ညာသမ္မတအနေနဲ့လည်းသဘောတူခဲ့တယ်လို့သမ္မတဥဘာမာကပြောပါရယ်။ကမ္ဘာစွန့်ဦးတည်ထွင်သူလုပ်ငန်းရှင်များညီလာခံကိုတက်ရောက်ဖို့အတွက်ကင်ညာနိုင်ငံကိုအမေရိကန်သမ္မတဥဘာမာရောက်ရှိနေတာဖြစ်ပါရယ်။ဆီးရီးယားနိုင်ငံရဲ့ IS စစ်သွေးကြားရဲ့စခန်းတွေကိုတူရကီကနေလေကြောင်းကနေတိုက်ခိုက်နေပါရယ်။ဒါပြင်အီရန်နိုင်ငံမြောက်ပိုင်းကာဒစ္စတန်ဝါကာစ်ပါတီဒေသတွေကိုလည်းတူရကီမြေပြင်တပ်တွေကထိုးစစ်ဆင်နေပါရယ်။စကိမဲဇုံလုံကြုံတဲ့ဇုံအဖြစ်သတ်မှတ်ဖို့အခုလိုမျိုးနယ်မြေရှင်းလင်းတိုက်ခိုက်မှုတွေလှုပ်တာပါတူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူကအကြမ်းဖက်မှုနှိမ်နင်းရေးလှုပ်တာတွေကိုသူ့အနေနဲ့လိုအပ်သလောက်ဆက်လုပ်သွားမှာဖြစ်တယ်လို့ပြောပါရယ်ဒီကနေ့ဇူလိုင်လ25ရက်နေ့စနေနေ့ရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့နယ်ထဲမှာမိုးတဲထန်စွာရွာသွန်းခဲ့တဲ့အတွက်တောင်ကြားချောင်းရည်တွေပြင်းထန်စွာစီးဆင်းလာလို့တီဘော US ကန်အနီတီဘောမျိုးနဲ့နံတူမျိုးကိုဆက်သွယ်ထားတဲ့နတ်ပေါ်ချောင်းတရာကြိုးချပြီးလူသေးပျောက်ရှိခဲ့ပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာတော့မိုးကြီးကျယ်ရွာသွန်းလာကြောင်းရေကြီးမှုတွေဖြစ်ပေါ်နေပြီးလူ6ယောက်သေဆုံးကလူပေါင်း9000လောက်ရေဘေးဒုက္ခနဲ့တွေ့ကြုံနေရတယ်လို့ကုလသမဂ္ဂအရေးပေါ်အကူအညီပေးရေးအဖွဲ့ကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမူကတော့မဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ Curtis Bynum ဖြစ်ပါတယ်ကျမနန်းလဖိုင်ပါVOA American တန်ရဲ့တင်းခွနေနေမနေ့ပတ်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။တော်ရရှင်များနှစ်ကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.